Welcome to the Voice of America in Burmese.
ဒီကင်းလုံးညုံနဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်မေလ13ရက်တောက်ကြနေမယ့်နေ့ခင်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုအဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါမှာတော့လက်ရှိဝါရှင်တန် DC မှာကျင်းပနေတဲ့ ASEAN American ထိပ်သီးညီလာခံမှာလူအခွင့်အရေးကိစ္စတွေကိုဦးစားပေးဆွေးနွေးသွားမယ်လို့သိရပါတယ်တခါဖင်လန်နိုင်ငံကနေ NATO အဖွဲ့တွေကိုဝင်ရောက်မဲ့ကိစ္စမှာရုရှားကဒေါသထွက်ခဲ့ပါတယ်ဒီလိုမျိုးသတင်းတွေအပြင် NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်နဲ့ပြီးသန့်တွေ့ဆုံမေးမြန်းတဲ့အခါမှာတော
့ဟုတ်ကဲ့အဓိကတော့ဒုတိယနိုင်ငံသားရေးဝန်ကြီးပေါ့နော် Mrs. Wendy Sherman နဲ့တွေ့တယ်နောက်ပြီးတော့ဒီ Direct Shelley ပေါ့နော်ဒီအကြံပေးနဲ့တွေ့တယ်နောက်ပြီးတဲ့အခါကျတော့ကျမတို့ခုနဒီသမရရဲ့လူခွင့်ရေးဆိုင်ရာအကြံပေးနဲ့တွေ့ခဲ့ပါတယ
်မကြာခင်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ကျွန်တော်ဒီနေ့မနေ့ခင်သတင်းတွေထဲမှာတော့American ASEAN ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဇက်တိုက်စုစုလို့ပြည့်ပြည့်စုံစုံတင်ဆက်သွားဖို့ကျွန်တော်ပြင်ဆင်ထားပါရယ်အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအယက်သားဆွေးအကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြသတဲ့အနေနဲ့စစ်တပ်ရင်းနဲ့ Washington DC မှာစတင်လိုက်တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်။ထိပ်သီးညီလာခံမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုကျေနပ်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်တာကိုပြသနေတယ်လို့နောက်ထပ်အကြီးအကဲအဆိုအဖွဲ့ဝင်တူကလည်းပြောပါတယ်။အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွယ်ပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ရဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပျက်နေကြတာပါအာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့အလွတ်သဘောဆက်ဆံဖို့အပါအဝင်တင်သွင်းလာတဲ့အဆိုပြုချက်တွေကိုအမေရိကန်အစိုးရကလည်းထောက်ခံထားပါတယ်ဒီလိုအလွတ်သဘောဆက်သွယ်ဖို့အတွက်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့အဆိုပြုချက်အတွက်မြန်မာစစ်ကောင်စီကအပြစ်တင်ရှုံချခဲ့တာပါ။ကြာသပတေးနေ့မှာပဲ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ Washington DC မှာတွေ့ဆုံခဲ့တဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sherman ကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရောက်အောင် American ကပံ့ပိုးပေးနေမှာဖြစ်ကြောင်းပြောကြားခဲ့တာပါ။သမ္မတအင်ဗျူမှာကြာသပတေးနေ့အာဆီယံခေါင်းဆောင်တွေကိုသမ္မတ Biden တဲခင်းဧည့်ခံတဲ့ညစာစားပွဲမှာဒီမိုကရေစီထွန်းကားရေးဦးစားပေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတဟာကမ်ဘောဒီးယားမှာအကြမ်းဖက်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်အပြင်ထိုင်းကအာနာသိန်းစစ်ကောင်ဆောင်ပရာယုတ်ချန်ဝူချာနဲ့ဘရူနိုင်းဘီယန်ပါဝင်အာဆီယံ၉နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နှစ်ရက်ကြာအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမတ်ကထလို့ကျင်းပနေချိန်မှာပဲဝါရှင်တန် DC ကနိုင်ငံခြားရေးဝန်ကြီးဌာနရှိမှမြန်မာရေးလှုပ်ရှားသူတွေကမြန်မာရေးတိုးတက်အောင်ဆောင်ရွက်မပေးနိုင်တဲ့အာဆီယံခေါင်းဆောင်တွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်
။ Myanmar is a threat to regional stability and the effectiveness of
international law. မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဒေသရင်းတည်ငြိမ်ရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်နေရှိနေတယ်လို့ဒါဟာအာဆီယံကိုသာမကဒေသရင်းနဲ့နိုင်ငံတကာမိတ်ဆွေတွေအပေါ်မှာပါချိန်ချောက်မှုဖြစ်နေပါတယ်။ဒါအပြင်ဒါဟာအာဆီယံသမိုင်းမှာအလွန်ရှက်ဖွယ်ကိစ္စရပ်တစ်ခုလည်းဖြစ်နေတယ်လို့ဆန္ဒပြသူမြန်မာတူကပြောသွားတာပါ။မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုကိုယ်တိုင်လက်ခံသဘောတူခဲ့ပေမဲ့လိုက်နာမှုမရှိသလိုအာဏာသိမ်းစစ်တပ်ကိုဆန့်ကျင်သူတွေကိုဖမ်းဆီးနှိပ်စက်တာအပြင်အကြမ်းဖက်တပ်ဖြတ်တဲ့အထိလှုပ်ဆောင်နေတဲ့အပြင်ပြည်သူကရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုဂုတိလွတ်မပေးသေးတာကိုအာဆီယံခေါင်းဆောင်တွေကလက်ပိုက်ကြည့်မနေကြဘူးမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါဖင်လန်သမ္မတဆော်လီနန်နစ်တိုနဲ့ဖင်လန်ဝန်ကြီးချုပ်ဆန်နာမော်ရင်တို့ကနေတိုးမဟာမိတ်အဖွဲ့မှာပါဝင်ဖို့အတွက်အတည်ပြုကြောင်းချက်တပရီနေမှာကြေညာလိုက်ပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ ဖင်လန်နိုင်ငံရဲ့မူဝါဒအပြောင်းလဲလုံးဝပြီးပြည့်စုံသွားမှာလည်းဖြစ်ပါတယ်။ရုရှားကလည်းသူတို့ရဲ့ကြီးညာချက်ပေါ်မှာချက်ချင်းပဲအပြစ်တင်ဝေဖန်လိုက်တာပါ။နေတိုးအဖွဲ့ဝင်ဖြစ်နေရက်တည်လိုက်တဲ့ဖင်လန်နိုင်ငံရဲ့လုံခြုံရေးဟာပိုးပြီးခိုင်မာလာမှာဖြစ်တယ်လို့ဖင်လန်နိုင်ငံကလည်းနေတိုးအဖွဲ့ဝင်နိုင်ငံအနေနဲ့အဖွဲ့အတွက်အင်အားတောင့်တင်းအောင်မှာပါဝင်လှုပ်ဆောင်ပေးမှာဖြစ်ကြောင်းသူတို့ရဲ့ပူးတွဲကြီးညာချက်မှာဖော်ပြထားပါတယ်။ဆွေဒင်နိုင်ငံကတာဝန်ရှိသူတွေကလည်းလာမယ့်ရက်ပိုင်းအတွင်းမှာပဲသူတို့နိုင်ငံအတွက်နေတိုးအဖွဲ့ဝင်လျှောက်လွှာတင်ဖို့အတွက်ဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။အခုလိုဖင်လန်ခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ထွက်လာခဲ့တဲ့နောက်ရုရှားအစိုးရလုံခြုံရေးကောင်စီဒုတိယအကြီးအကဲဒီမီထရီမက်ဒလီဒက်ဖ်ကလက်ရှိပြည်ပက္ခကနေအားလုံးအတွက်ကပ်ဘေးစိုက်သွားစေမယ်နျူကလ িয়ার စစ်ပွဲအတွင်းပြောင်းလဲသွားစေနိုင်တဲ့အန်ဒီယားရှိတယ်လို့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံကနေအိုးရင်ဆန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းကအခုဆိုရင်တစ်တသမနှစ်တန်းကျော်ရှိနေပြီလို့American ပြည်တော်စုဘာသာရေးလွတ်လပ်ခွင့် Commission USCIRF ကမေလ7ရက်နေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ခွဲခြားဆက်ဆံမှုကြောင့်ထွက်ပြေးရတဲ့ဒုက္ခသည်အများစုဟာ Rohingya Muslim တွေဖြစ်ပြီး2021နှစ်ကုန်ထိဆို Bangladesh နိုင်ငံ Caucasus Bazaar ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူကတသန်းလောက်ရှိလာနေပြီလို့ဖော်ပြထားပါတယ်။ပြည်ပကိုထွက်ပြေးတာဒါမှမဟုတ်ပြည်ရင်းမှာပဲအိုးအိမ်ပြောင်းရွှေ့ထွက်ပြေးရသူကနှစ်သိန်းတည်းမနည်းရှိနေတယ်လို့လည်းပြောပါတယ်။
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 06.73ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ရဲမွန်ပါတရင်တွေကိုဆက်ပြီးကြီးညာပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကြောင့်သေဆုံးသူတန်ခါးနှန်းအထိရောက်ရှိသွားချိန်မှာပဲကမ္ဘာတစ်လောကကယောဂါတိုက်ဖျက်ရေးတိုးမြင့်ဆောင်ရွက်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ဟာအမေရိကန်မှာကိုဗစ်ကြောင့်သေဆုံးသူတသန်းပြည့်တဲ့ဝမ်းနည်းစရာတမိုင်းမှတ်တိုင်ဖြစ်ခဲ့ကြောင်းဘလစ်၊ဂျာမနီ၊အင်ဒိုနီးရှား၊စင်နီဂေါ်နိုင်ငံတွေနဲ့ပူးတွဲကမကထပ်လုပ်ပြီးအမေရိကန်ကဥဆောင်ကျင်းပတဲ့ဒုတိယအကြိမ်အွန်လိုင်းကိုဗစ်ထိပ်သီးအစည်းအဝေးအတွက်ကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုအမှားစကားမှာသမ္မတဘိုင်ဒန်ကပြောကြားခဲ့တာပါ။အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုပေါင်း82တန်းလောက်ရှိခဲ့ကြောင်းလဲယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမှတ်တမ်းတင်ထားပါဗျ။ကိုဗစ်ကြောင့်သေဆုံးသူအရေအတွက်နဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေပေမဲ့ကယောဂါအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့ကြာသပတေးနေ့အထိထုတ်ပြန်ချက်အရ6,900ကျော်ရှိပါတယ်။မကြသေးခင်သတင်းပတ်တွေကဆက်လို့အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုတွေပြန်တိုးလာနေပေမဲ့ဆေးရုံတင်ကုသရတဲ့အရေအတွက်ကတော့တိတ်မများပါဘူး။ဖေဖော်ဝါရီလမှာတော့ဆေးရုံတင်ကုသရသူတနည်းကို3,000ကျော်ရှိခဲ့ပေမဲ့အခုတခါ300လောက်သာရှိပါတယ်။မြောက်ကိုရီးယားမှာကူးစက်မြန်ကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ကြောင်းပထမဆုံးအသိပြုခဲ့ပြီးနောက်ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်နိုင်ငံအနှံ့သွာလာလှုပ်ရှားမှုတွေကိုကန့်သတ်ဖို့အမိန့်ထုတ်လိုက်ပါတယ်။ပြုံရမ်းမြို့တော်မှာတနင်္ဂနွေနေ့ကလူတချို့ကိုမျိုးဗီဇအခြေခံစစ်ဆေးမှုတွေလုပ်ခဲ့ရမှာစမ်းသပ်စစ်ဆေးဖို့ခက်ခဲတာကြောင့်မမြင်နိုင်တဲ့ Omicron COVID ပိုးဖြစ်ထင်ရှားတဲ့ BA2 မျိုးကွဲကူးစက်ခံရတာကိုအတည်ပြုနိုင်ခဲ့ကြောင်းနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကကြေညာခဲ့တာပါအဆင့်အမြင့်ဆုံးအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားကြောင်းသတင်းကဖော်ပြခဲ့ပေမဲ့လူပဏိယောက်ကိုစမ်းသပ်စစ်ဆေးခဲ့ပြီးယောဂါကူးစက်မှုအတည်ပြုနိုင်သူဗဏိယောက်ရှိခဲ့တယ်လဲဆိုတဲ့အချက်အလက်တွေကိုတော့မပြောပါဘူးကိုဗစ်ကယောဂါကူးစက်မှုတွေကမ္ဘာတစ်လောကပြန့်နှံ့လာရာက2020ဖေဖော်ဝါရီလမှာမြောက်ကိုရီးယားကနေဆက်အဝင်အထွက်တွေပိတ်လိုက်ပြီးကယောဂါထိန်းချုပ်ရေးအစီအစဉ်တွေကိုလည်းတင်းကျပ်ခဲ့တာပါကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်လာတဲ့ဧပြီလနှောင်းပိုင်းမှာလဲတရုတ်နိုင်ငံနယ်စပ်မြို့ဒိုင်တောင်ကိုသွားတဲ့ရထားခီးစဉ်တွေကိုလည်းပိတ်ခဲ့မှုပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF တို့တိုက်ပွဲအတွင်းနေရက်ကနေတင်းရှောင်နေကြတဲ့စစ်ရှောင်ရွာသားတို့မတန့်ရှင်းတဲ့ရေကိုတောက်သုံးပြီးလို့ဝမ်ပြက်ဝမ်ရှော့ရောဂါဖြစ်ပွားနေကြပြီးဒေသခံကျန်းမာရေးအခွဲကပဲကူးသက်ပေးနေတယ်လို့ကျန်းမာရေးဝန်ထမ်းသူကပြောပါတယ်။လက်ရှိကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်ကထိုးစစ်ဆင်နေတဲ့အခြေအနေကြောင့်စစ်ရှောင်တွေနေရက်မပြောင်းနိုင်သေးသလိုတိုက်ပွဲအတွင်းမီးရှို့ခံရတဲ့ရွာတွေပြန်လည်ထူထောင်ရေးလည်းမလုပ်နိုင်သေးပါဘူး။ဒီဒေသမှာဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အတွင်းဒေသခံတပေါင်းကျော်စစ်ဘေးတင်းရှောင်နေရတာပါ။ဒီရက်ပိုင်းအတွင်းစစ်ကောင်စီရဲ့ထိုးစစ်ကြောင့်ဒေသခံကာကွယ်ရေးအဖွဲ့တွေတက်နှောက်ဆုတ်ပေးလို့တိုက်ပွဲငြိမ်သက်နေပေမဲ့စစ်ဘေးရှောင်တွေကတော့နေရက်ပြောင်းနိုင်ခြင်းမရှိသေးပါဘူး။ဧပြီလနဲ့မေလအတွင်းမှာကလေးတောင်ပိုင်းကတင်သားရှားဖို့အရှိစီးနဲ့ရေရှင်ကျွေးရလေးရမီးရှို့ခံရပြီးအင်ဂျီတထောင်လောက်မီးလောင်ကျွမ်းတယ်လို့လေးလာစောင့်ကြည့်သူတွေကပြောပါရယ် ဒေသခံတွေကတော့စစ်ကောင်စီတပ်ကရှို့တာလို့ပြောဆိုနေပေမဲ့တမတော်ပြောခွင့်ရကတော့ဒေသခံကာကွယ်ရေးအဖွဲ့တွေရဲ့နေရာတွေကိုရှင်းလင်းတာလို့ညင်းဆိုခဲ့ပါတယ်။စစ်ကောင်စီကိုငွေရှာပေးနေတဲ့မြမအရေးနံနဲ့တဘာဝဓာတ်ငွေထုတ်လုပ်ရေးလုပ်ငန်း MOGE ကိုစီဝါရေးပိတ်ဆို့ပေးဖို့မြမအရေးတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့တချို့ကတမရဂျိုးဘိုင်ဒန်ကိုတောင်းဆိုပါတယ်။ဝါရှင်တန် DC မှာနှစ်ရက်ကြာကျင်းပနေတဲ့ ASEAN American ထိပ်သီးသွေးဆုံပွဲမှာမြန်မာအရေးကိစ္စကိုပါအလေးထားပြီးထည့်သွင်းဆွေးနွေးဖို့စစ်ကောင်စီကိုစီးပွားရေးတန်ခတ်အရေးယူတာတွေထပ်လုပ်ဖို့အတွက်ရည်ရွယ်လှုံ့ဆော်တာလို့ဦးဆောင်လှုပ်ရှားနေတဲ့ Blood Money အဖွဲ့ကပြောပါတယ် MOGE ဟာစစ်ကောင်စီဝင်ငွေရနေတဲ့နောက်ဆုံးလက်ကျန်နေတဲ့ကြီးမားတဲ့ဝင်ငွေလမ်းကြောင်းဖြစ်ပြီးတော့မကြခင်လဲတူတူစွမ်းရင်ကုမ္ပဏီစီကလည်း American Dollar တန်250လောက်6လအတွင်းမှာထည့်ရဖို့ရှိတဲ့အတွက်ဒါကိုအဓိကထားပြီးတောင်းဆိုရတာလို့သွေးစွန်းငွေအဖွဲ့က Howard က VOA ကိုပြောပါတယ်
။ဒီပတ်စံကကျွန်တော်ဖြတ်တောက်ဖို့လိုတယ်ဖြတ်တောက်ဖို့လိုတယ်စစ်တပ်ကိုဆက်ပြီးတော့အတက်မဆက်စီကိုလိုရပေါ့နော်ဆိုတော့ပြီးတဲ့ခါမှာစစ်တပ်မှာကပြည်သူလူထုကလည်းလုံးဝလက်မခံနိုင်ဘူးအနေထားမှာပြီးတဲ့ခါမှာသူတို့ဒီခုခံစစ်ကိုလည်းသူဟိုဖိနှိပ်နေရတာပေါ့နော်ဆိုတော့သူတို့ကရန်ပတ်စံလိုတယ်ဆိုတော့ကျွန်တော်တို့ဒီ campaign ရင်းနေရာကြောင့်သူတို့လုံနေတဲ့ပတ်စံတွေကိုဖြတ်တောက်ဖို့လိုတယ်ပေါ့နော်အားကြောင့်ကျွန်တော်တို့ကဒီ MOG ကိုအဓိကဦးတည်ပြီးတော့မှအဲဒီဆက်ရှင်လုပ်ပြီးအဲရေးပိတ်ဆုံးပြုလုပ်ရေးပေါ့နော်ဒါကိုကျွန်တော်တောင်းဆိုတာဖြစ်တယ်ပေါ့နော
်ဒီထိပ်သီးသွေးဆောင်ပွဲအတွက်အကျိုးလှုပ်ရှားမှုအနေနဲ့ကတော့ပြည်တွင်းပြည်ပအရက်ဖက်အဖွဲ့အစည်း600ကျော်နဲ့မြန်မာနိုင်ငံသား2,200ကျော်ကလက်မှတ်ရေးထိုးပြီးတမရဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာကိုပြီးခဲ့တဲ့ရက်ပိုင်းကပေးပို့ခဲ့ပါတယ်ခင်ဗျာ
တော့ကြနေမယ်နဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမွန်တို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအခုချိန်အားစပြီးဇက်တိုက်ဆိုလိုတင်ဆက်သွားမှာဖြစ်ပါတယ်မေလ12နဲ့23မှာဝါရှင်တန် DC မြို့တော်မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံခေါင်းဆောင်တွေဝါရှင်တန် DC မြို့တော်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီအစည်းအဝေးပွဲဟာအာဆီယံနဲ့အမေရိကန်ရဲ့ဆက်ဆံရေးအတွက်အရေးကြီးတယ်လို့အာဆီယံခေါင်းဆောင်တွေလူကိုယ်တိုင်လာရောက်တဲ့သမိုင်းဝင်အစည်းအဝေးပွဲလည်းဖြစ်ပါတယ်။ဒီအစည်းအဝေးပွဲနဲ့ပတ်သက်ပြီးတော့ဂျာသာပရီနေမနက်ခင်းပိုင်းတုန်းကသမရအိမ်ပြူတော်ရှေ့ကနေမက်ခင်ဖြူထွေးသတင်းပေးပို့ထားတာကိုကောက်နှုတ်တင်ဆက်လိုက်ရပါတယ်ခင်ဗျာ
။ဆိုတော့ဒီဆွေးနွေးမယ့်အစီအစဉ်တွေထဲမှာအဓိကအကြောင်းအရာဘာတွေဆွေးနွေးမလဲဆိုရင်တော့ဒါအစောပိုင်းဒီအိမ်ပြူတော်ကထုတ်ပြန်ထားတာကိုနောက်ဒီအမေရိကန်အစိုးရအရာရှိတွေပြောထားတာတွေအရာဆိုလို့ရှိရင်တော့အဓိကအဖြစ်ဒီအာဆီယံနဲ့အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကိစ္စပါမယ်။နောက်ဒေသတွင်းလုံခြုံရေးကိစ္စနောက်တစ်ခုကဒီဒီကမ္ဘာလုံးမှာပါတက်ရောက်မှုတွေဖြစ်နေတဲ့လက်ရှိမှာဒီရုရှားကကျူးကျော်တိုက်ခိုက်တဲ့အတွက်ကြောင့်ဖြစ်လာတဲ့ယူကရိန်းစစ်ပွဲပေါ့နော်ဒီကိစ္စကိုလည်းဆွေးနွေးမယ်လို့သိရပါတယ်။နောက်ကယောဂန်ကင်တွေရေးစွတ်ပြောသလိုအကြောင်းအရာတွေကတော့တော်တော်လေးစုံစုံလင်လင်ပါပါတယ်။ဒီထဲမှာမှအရေးကြီးတာတော့မြန်မာနိုင်ငံရဲ့ကိစ္စပေါ့။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေနော်ဒီအရှေ့တောင်အာရှနိုင်ငံများနေကနေပြီးတော့မှဥဆောင်ပြီးတော့မှဒီအာဆီယံလမ်းကြောင်းကနေတဆင့်မြန်မာနိုင်ငံရဲ့အကြံတွေကိုကူညီဖြည့်ရှင်းရေးဆိုတဲ့เนาะမြန်မာကိုယ်တိုင်ပါဝင်ပြီးတော့မှသဘောတူထားတဲ့ဘုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်နေတဲ့ကိစ္စအခြေအနေတွေဆွေးနွေးကောင်းဆွေးနွေးနိုင်ပါတယ်နောက်တစ်ချိန်တည်းမှာလည်းမြန်မာနိုင်ငံရဲ့အခြေအနေတွေကတနည်းတခြားပို့ပြီးတော့ဆိုးဝါးလာနေတာလည်းရှိနေတယ်ပြည်တွင်းမှာဒီတိုက်ခိုက်မှုတွေပြင်းထန်လာတဲ့အကြမ်းဖက်မှုတွေပို့ပြီးတော့ဖြစ်လာတယ်နော်အဖမ်းစည်းတွေရလဲပုံမှန်တိုင်းရှိနေတယ်ဆိုလိုတာကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အခြေအနေကပိုပြီးတော့ဆိုးတဲ့ဘက်ကိုဦးတည်နေတယ်ဒီအပေါ်မှာအာဆီယံနိုင်ငံတွေရဲ့ဘုံသဘောတူညီချက်၅ရဲ့အရာအကြံဖတ်မှုရပ်တန့်ရေးနော်နောက်အာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ရေးတို့နောက်ဒီလိုတွားရောက်ပြီးတော့မှဒီမြန်မာနိုင်ငံရဲ့ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာအောင်ညှိနှိုင်းဖို့ကိစ္စတွေနောက်မြန်မာဒီလက်ရှိနော်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာကြုံတွေ့လာရတဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပေါ့နော်ဒါတွေကလည်းပို့ပြီးတော့ဘယ်တော့မှမနဲ့မတူအောင်အချက်တွေကပို့ပြီးတော့ကြီးထွားလာတယ်ဆိုပြီးတော့ပြောကြပါတယ်ဒါဒုက္ခသည်တွေဆိုလည်းပြည်ပအုပ်ထွက်ပြေးနေတာအများကြီးရှိတော့လေဆိုတော့ဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လေအမေရိကန်ပြည်ထောင်စုကအာဆီယံရဲ့ဒီဘုံသဘောတူညီချက်၅ရက်ကိုပို့ပြီးတော့ထိထိရောက်ရောက်နဲ့မြန်မြန်ဆန်ဆန်အကောင့်ထဲပေါ်နိုင်ရေးဖိအားပေးပြောဆိုတာတွေဖြစ်လာမယ်လို့တော့ဟိုခန့်မှန်းရပါတယ်ဆိုတော့တစ်ချိန်တည်းမှာလည်းနောက်တစ်ခုကဘာလဲဆိုတော့ဒီမြန်မာနဲ့ဒီကမ္ဘောဒီးယားအတိုက်ခံတွေကတော့ဒီကနေ့ဒီဒီအာဆီယံနိုင်ငံတွေကခေါင်းဆောင်တွေအင်ဖြူရောလာတဲ့အချိန်မှာအင်ဖြူရောရှေ့မှာဆန္ဒပြဖို့စီစဉ်နေကြတယ်လို့လည်းကျွန်တော်တို့သိရပါတယ်ဆိုတော့သူတို့ကတော့ဒါကမြန်မာနိုင်ငံအတွင်းလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေဘက်ကပြင်းပြင်းထန်ထန်မြန်မာစစ်တပ်ကိုဖိအားပေးဖို့တောင်းဆိုတဲ့သဘောပေါ့နော်တစ်ဖက်မှာလည်းကမ္ဘောဒီးယားလိုနိုင်ငံမျိုးကြတော့တမောရီးယားနိုင်ငံမှာဒီဝန်ကြီးချုပ်ခွန်ဆန်ကဒါနှစ်ပေါင်း30ကျော်အုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ခွန်ဆန်က ူနိုင်ငံအတွင်းမှာလည်းလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခံနေရတဲ့သူတယောက်လည်းဖြစ်တယ်လေ။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့လည်းဒါလူခွေချိုးဖောက်တဲ့အာဏာရှင်တယောက်ကိုသမ္မတဘိုင်ဒန်အနေနဲ့လက်ခံမတွေ့ဆုံတင်ဘူးဆိုတဲ့သဘောမျိုးနဲ့သူတို့ကလည်းလာပြီးတော့ဆန္ဒပြတာရှိပါတယ်။ဒီ ASEAN US ASEAN ထိပ်သီးဆွေးနွေးပွဲမှာလူအခွင့်အရေးကိစ္စကိုအလေးပေးပြီးတော့ဆွေးနွေးဖို့လူခွင့်ရေးလူအခွင့်အရေးကိစ္စတွေကိုထက်သွင်းမပြောဘဲနဲ့မပြောတာမျိုးဖြစ်မှာဆိုတဲ့အတွက်ကြောင့်မလို့ဒီအတိုက်ခံတွေကတော့လာပြီးတော့ဖိအားပေးတဲ့သဘောပေါ့နော်ဆန္ဒပြပွဲတွေလည်းရှိပါမယ်ဆိုတော့ကျမကတော့အခုဒီသမရအင်ဗျူတော်မှာရှိနေပါတယ်ဒီဆိုဒီညနေပိုင်းမှာလည်းသမရအင်ဗျူတော်ကိုဒါဒီနိုင်ငံအာဆီယံကောင်းဆောင်တွေကရောက်လာပြီးတော့ဒါဟိုသူတို့ဟိုညစာစားပွဲတို့အခမ်းအနားတွေရှိနေအောင်မှာပေါ့နော်ဆိုတော့အဲ့ဒါကိုတော့ကျမတို့အနေနဲ့ကတော့ဒီကနေပြီးတော့ပြဖို့ခက်ပါတယ်ဒါကျမတို့ရှိတဲ့နေရာနဲ့သူတို့ဝင်လာမဲ့နေရာတွေကတော့ဟိုသူတို့ဝင်လာမှာတခြားတစ်ဖက်ချမ်းပေါ့နော်ကျမတို့ရောခွင့်ပြုမထားဘူးပေါ့ဒါဆိုတော့ဒါကသတင်းမီယာတွေသတင်းယူလို့ရတဲ့နေရာဖြစ်တယ်ဆိုတော့မနေ့ဖြန်မှာလည်းနောက်တစ်ခုကမနေ့ဖြန်အာဆီယံလမ်းကြောင်းအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောဆိုကြတဲ့နေရာမှာဆွတ်ဆွတ်ကချမတစ်ခုပြောဖို့လိုသွားတာပါလဲဆိုတော့အမေရိကန်အနေနဲ့ကဒီမြန်မာနိုင်ငံပြည်ပခန့်နဲ့ပတ်သက်လို့သူတို့ဒီပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့ပေါ့နော်မြန်မာနိုင်ငံဒီမိုကရေစီပြန်ပြီးတော့ရရှိဖို့အတွက်ဆိုလို့ရှိရင်သူတို့အနေနဲ့ကတွေ့ဆုံတင်တဲ့သူအားလုံးတွေ့ဆုံဆွေးနွေးမယ်လို့လည်းသူတို့ပြောထားတာရှိတယ်လေဆိုတော့အခုဆွေးနွေးပွဲမှာလည်းဟိုဒီသတင်းမီဒီယာတွေကလည်းမေးကြတယ်ဒီမြန်မာဘက်ကမတက်ဘူးဆိုတော့မြန်မာနိုင်ငံနေရာမှာတခြားဘက်သူကိုတက်မလဲအတိုက်ခံတွေဘက်ကရောဒီကိစ္စဒီထိပ်ပြီးဆွေးနွေးပွဲမှာလက်ခံတွေ့ဆုံတာမျိုးရှိမလားလို့မေးခဲ့ကြတာရှိပါတယ်ဒီပေါ်မှာတော့ဒီအမေရိကန်ဒီအရာရှိကြီးတွေကပြောထားတာကတော့သူတို့အနေနဲ့ကတော့ဒီမြမအရင်နဲ့ပတ်သက်လို့သူတို့ရဲ့ဟိုစိတ်မချေနှံ့ဖို့ပေါ့နော်ဒါကိုပြတ်တာတဲ့အနေနဲ့ဒီဆွေးရီမှာတော့ထိုင်ကုန် empty chair လောက်ထားမယ်ထိုင်ကုန်အလွတ်ထားမယ်ပေါ့နော်ထိုင်ကုန်အလွတ်ထားမယ်ဒါပေမဲ့ဒီ side line ပေါ့အပြင်ဘက်မှာတော့ဒီမြမနဲ့ပတ်သက်လို့လည်းသူတို့ကဒီအတိုက်ခံနေနဲ့လည်းဆွေးနွေးမှုတွေလုပ်သွားပါမယ်လို့ပြောထားတယ်ဒီလိုပြောတဲ့အတိုင်းပဲအခု10နာရီပေါ့နောက်ထပ်မိနစ်20နေရင်ပေါ့လေအခုဒီနေ့မှာရောက်နေတဲ့ဒီအမျိုးသားညီညွတ်ရေးအစိုးရနော် NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုဒီအမေရိကန်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးဝန်ဒီရှာမန်ကနိုင်ငံသားရေးဌာနမှာဒီမနေ့ဒီအမေရိကန်ဆောင်တော်ချိန်ဆယ်နာရီမှာပေါ့နော်တွေ့ဆုံဖို့ရှိပါတယ်ဆိုတော့ဒီမှာလဲဒါဟာလဲတနည်းတစ်ပုံတော့ဒီမြမအရေးကိုအမေရိကန်ကအလေးထားတယ်ဆိုတော့ပြသတာဖြစ်ပါတယ်ပြီးတော့ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာကိုပဲဒီမြမနိုင်ငံကအတိုက်ခံကောင်းဆောင်ပေါ့နော်ဒီနိုင်ငံသားရေးဝန်ကြီးအတိုက်ခံဘက်မှာအရေးပါတယ်နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်နဲ့သူတို့တွေ့ဆုံတာဖြစ်ပါတယ်ဆိုတော့ကျမတို့အနေနဲ့ကတော့ဒီ VOA မြန်မာပိုင်းအနေနဲ့အခုဒီ ASEAN ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အချိန်နဲ့တပြေးညီရရှိတဲ့သတင်းတွေကိုကျမတို့ရဲ့ဒီ VOA ကိုကြည့်ရှုအားပေးနေတဲ့သူတွေကိုအချိန်နဲ့တပြေးညီတက်နိုင်သလောက်သတင်းတွေပြောပြပေးသွားပါမယ်။ဟိုစောင့်ကြည့်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမခင်ဗျူထွေးပါအခု American ပြည်တော်စု Washington DC သမရအင်ဗျူတော်မှာရောက်နေသတင်းပေးပို့နေတာပါရှင
်။သမရအင်ဗျူတော်ရှိကနေမခင်ဖြူထွေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ Washington DC မှာ American ASEAN စီးပွားပွဲစတင်နေချိန်မှာပဲ American ပြည်ထောင်စုကိုရောက်ရှိလာတဲ့ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်အောင်ကို VOA ပန့်အင်ဂျင်နိုင်ကတီးသန့်တွေ့ဆုံမေးမြန်းထားတာကိုလည်းကြည့်ရှုနားဆင်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ဒေါ်စင်မောင်အောင်အနေနဲ့ပေါ့နော်အခုဒီ American ပြည်ထောင်စုကိုရောက်ရှိတဲ့အချိန်မှာ VOA နဲ့တွေ့ဆုံမေးမြန်းဝင်ပေးရတဲ့ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျမလည်းဖြေကြခွင့်ရတဲ့အတွက်တွေ့ဆုံခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်အခုချိန်ကအမေရိကန်နဲ့အာဆီယံနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့အချိန်မှာဒီ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်အောင်ရောက်ရှိလာတယ်ပေါ့လေဆိုတော့ဒီလိုရောက်လာတဲ့အချိန်မှာအခုလက်ရှိဟိုအမေရိကန်ဘက်ကအဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့လည်းသိရပါတယ်ဆိုတော့ဒီနေ့မှာဘယ်သူတွေနဲ့တွေ့ဆုံခဲ့ပါလဲရှင
်ဟုတ်ကဲ့အဓိကတော့ဒုတိယနိုင်ငံသားရေးဝန်ကြီးပေါ့နော် Mrs. Wendy Sherman နဲ့တွေ့တယ်နောက်ပြီးတော့ဒီ Direct Shelley ပေါ့နော်ဒီဂျန်ပေးနဲ့တွေ့တယ်။နောက်ပြတဲ့အခါကျတော့ကျမတို့ခုနဒီသမရရဲ့လူခွင့်ရေးဆိုင်ရာအဂျန်ပေးနဲ့တွေ့ခဲ့ပါတယ်
။ဟုတ်ကဲ့။အဲ့တော့ဒီ American ကအစိုးရပိုင်းထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ရတဲ့နေရာမှာသူတို့ကဒီမြမရေးနဲ့ပတ်သက်ရင်သူတို့တကယ်ကိုဖိအားပေးပြီးတော့ပေါ့နော်ဆောင်ရွက်သွားမယ်။နောက် ASEAN နဲ့လည်းသူတို့ပူးပေါင်းဆောင်ရွက်မယ်လို့ပြောတယ်ဆိုတော့သူတို့အဓိကမက်ဆေ့ချ်မအောင်နဲ့တွေ့တဲ့နေရာမှာဘာတွေဆောင်ရွက်မယ်လို့အဓိကဂတိပေးပြောကြခဲ့ပါလဲရှင်။
အဓိကကတော့အခုမြမအရေးကိုပေါ့နော်ဆက်လက်ပြီးတော့သူတို့ဟိုပါပေါ့ပရက်ရှာထပ်ပေးသွားမယ် PR တွေထပ်ပေးသွားမယ်ပေါ့နောက်တစ်ခုကသူတို့ရဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့အာဂျန်တာထဲမှာမြမအရေးကဦးစားပေးအနေနဲ့ဆက်ပြီးတော့ရှိနေသေးတယ်ဆိုတော့သူတို့ရှင်းရှင်းလင်းလင်းဖော်ပြပါတယ
်ဟုတ်ကဲ့အဲ့တော့ဘလို့သူတို့ PR ပေးဆောင်ရွက်နိုင်မယ်အလားလားရှိမယ်လို့သုံးသပ်မိလဲရှင်
ဟုတ်ကဲ့အဓိကတော့အားလုံးပေါ့လေဒီ focus ထားနေတာကတော့ဒီအာဆီယံကနေပြီးတော့တဆင့်ပေါ့နော်သူတို့ပြင်အာဆီယံဒီထိပ်သီးတွေ့ဆုံပွဲပေါ့အာဆီယံနဲ့ US နဲ့ထိပ်သီးတွေ့ဆုံပွဲတွေမှာအာဆီယံ 5.1 consensus ဟာအခုချိန်ထိပေါ့နော်စေကောင်းဆောင်တွေကကတိပေးခဲ့တော့လည်းပဲလိုက်နာခဲ့ခြင်းမရှိသေးဘူးပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာသူတို့ဆက်လက်ပြီးတော့ဖိအားသွေးပေးသွားဖို့လို့ပေါ့နော်ရှိမယ်အဲ့ဒီတော့အဲ့ဒီအတွက်ကိုခုန original ကပေါ့နော် partner စင်းနဲ့သူတို့ပူပေါင်းဆောင်ရွက်သွားမယ်သူတို့ရဲ့မဟာမိတ်တွေနဲ့ရောနောက်ပြီးတော့ ASEAN counterpart တွေနဲ့ရောတိုက်တွန်းပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကျွန်တော်တို့ဆွေးနွေးပြပါတယ်
ဟုတ်ကဲ့ဒီနေရာမှာအခုလက်ရှိအနေထားရဆိုလို့ရှိရင်အာဆီယံဒီဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးလို့လည်းဝေဖန်နေကြတဲ့ပြင်ကိုဒီထက်ကြော်လွန်ပြီးလှုပ်ဆောင်ဖို့လည်းတိုက်တွန်းနေတာရှိရဆိုတော့အမေရိကန်ဘက်ကဒီထက်ကြော်လွန်ပြီးတော့လှုပ်ဆောင်နိုင်မဲ့အလားအလာရှိနိုင်မှာရှင
်ပထမအဆင့်ကတော့အခုအာဆီယံ 5.1 consensus ဟာလုံလောက်တဲ့သဘောတူညီချက်တွေမဟုတ်တာတော့သိကြပါတယ်။သို့တော်လည်းပဲဒီအခြေခံမလုံလောက်တဲ့အချက်တွေကိုတောင်မှပဲပေါ့နော်။အခုချိန်ထိပြေဝအောင်ပြေဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါတွေကိုလည်းအဲဒါဆက်လက်ပြီးတော့တိုက်တွန်းရမှာဖြစ်တယ်။ထို့အတူပဲခုနအမမေးသွားသလိုပေါ့လေ။ additionally ပေါ့ဒီထက်မကတဲ့လုပ်စရာတွေလည်းကြံသေးတယ်ပေါ့နော်။နောက်အဆင့်သွားရမယ်။အဲ့တော့ပြောရမယ်ဆိုလို့ရှိရင် ASEAN 5.1 consensus ဟာလုံလုံညင်းပယ်ရမယ်ဟာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကြီးပဲနဲ့မလုံလောက်ဘူးဆိုတော့အထိုင်ကနေပြီးတော့ဆက်လက်ပြီးတော့တွန်းအားပေးသွားဖို့တော့ရှိကြပါတယ်။ဒီကိစ္စတွေလည်းကျွန်တော်တို့ဆွေးနွေးပြပါ
ကိုဒီအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံဘက်ကပေါ့နော်သူအာဆီယံကိုအစိုးပြုထားတဲ့နေရာမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းဒီဟိုထိတွေ့ဆက်ဆံမှုပေါ့နော်ဆိုပြီးတော့အဲ့လိုသူအာဆီယံကိုအခုသူတို့ဒီအစိုးပြုထားတဲ့အပိုင်းကို NUG ဘက်ကဘယ်လိုမြင်လဲရှင်
အဲကျမတို့ဒီလိုအဆိုပြုမှုကိုကျမတို့ကြိုးစားပါတယ်ဒါဟာ 5.1 consensus နဲ့အညီပေါ့နော်တိုက်တွန်းတယ်လို့ပဲကျမဒီလိုပဲနားလည်တယ် 5.1 consensus မှာအားလုံးအကျိုးသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရမယ်ဆိုတာပါတယ်နောက်ပြီးတော့ ASEAN special envoy ရဲ့ပေါ့နော်ဒီမြန်မာပြည်ကိုတွားရောက်ခွင့်နဲ့တွားရောက်တဲ့အခါမှာလည်းမတူတဲ့ဒီ stakeholder different stakeholder တွေနဲ့တွေ့ဆုံရမယ်ဆိုတာပါတယ်ပေါ့နော်ဆိုတော့ဒါကိုပြောတာလို့ပဲကျမတို့ကနားလည်တယ်ဒါဟာတကယ်တော့မလေးရှားအရောင်မတိုက်တွန်းဘဲနဲ့ဒါအာဆီယံနိုင်ငံတွေအကုန်လုံးကလိုက်ပါဆောင်ရွက်ရမှာဖြစ်တယ်အထူးသဖြင့်အာဆီယံအဖွဲ့တာဝန်ယူထားတဲ့သူကိုယ်တိုင်က 5.1 consensus ကိုတင်းတင်းရင်းရင်းနဲ့အကောင့်ထဲပေါ်ရမှာဖြစ်တယ်ပေါ့နော်အဲ့တော့ဒီ 5.1 consensus ကိုမအောင်မြင်လို့တာလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကနေပြီးတော့ဒါထုတ်ဖော်ပြောဆိုလာတယ်လို့ပဲကျွန်တော်တို့နားလည်တယ်အဲ့အတွက်ကျွန်တော်တို့ကြိုးစားပါတယ
်ဟုတ်ကဲ့အဲ့တော့ဒီအချက်ကရောတကယ်အာဆီယံဖွဲ့ပေအခြားနိုင်ငံတွေကဟိုသဘောတူမယ်လို့ရောထင်လားရှင်
အကျမတင်တဲ့တရားရဂိုင်းနှုံးသဘောတူခြင်းမှာတော့တူလိမ့်မယ်တချို့နိုင်ငံတွေကလည်း silent ဖြစ်ကြတယ်ပေါ့နော်တူတူတိတ်တိတ်ပဲရှိကြတယ်တချို့နိုင်ငံတွေကတော့ဒီ 5.1 consensus ဟာအလုံးမဖြစ်ဘူးဒါမှမဟုတ်လို့ရှင်လည်းပဲဟိုပေါ့နော်အကောင့်ထဲမပေါ်နိုင်သေးဘူး stuck ဖြစ်နေတယ်ရက်တက်နေတဲ့အပေါ်မှာတော့ဒါအာဆီယံရဲ့ credibility ကိုကျဆင်းစေတယ်လို့မြင်နေပြီးတော့ပေါ့လေတနည်းတစ်ပုံနဲ့တော့ဒါကို breakthrough လုပ်ရမယ်လို့သူတို့နားလည်ထားတဲ့နိုင်ငံတွေလည်းရှိပါတယ်ဆိုတော့ကျွန်မထင်တယ်အာဆီယံတစ်စုံလုံးအနေနဲ့ကတော့အငင်းပွားစရာတွေရှိနေပေမဲ့တချို့တူးချင်း individual member state တွေမှာတော့သူတို့ alternative ပုံစံနဲ့ချင့်ကပ်ဖို့လို့စဉ်းစားနေကြပြီတချို့လည်းအခုထုတ်ဖော်ပြောဆိုလာကြပြီဆိုတော့ကျွန်မထင်ပါတယ်အာဆီယံထဲမှာလည်းပဲအတွေ့အထိအမြင်သစ်တွေတော့ကြောက်လာနိုင်မယ်လို့ကျွန်မအနေနဲ့မြင်ပါတယ
် NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုမဲ့ရင်ညနေတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာဦးကျော်သန္တာခင်ဗျာဒီစစောပေါ့လေမခင်ဖြူထွေးတို့သတင်းပေးပို့ခဲ့တယ်လို့မိုင်းအင်ဂျင်နိုင်တွေ့ဆုံမေးမြန်းခဲ့တယ်လို့ပဲပေါ့လေဒီဝါရှင်တန် DC မြို့တော်မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့လူတွေကတိတ်ပြီးတော့စိတ်ဝင်စားနေကြပါတယ်ပြီးတော့မြန်မာဒီကြားမှာဆိုရင်ဒီဆွေးနွေးပွဲကနေဘာတွေမျှော်လင့်လို့ရမလဲဆိုပြီးတော့အရန်ကိုဟိုဟာပေါ့မျှော်လင့်ချက်တွေတော်တော်လေးထားတာတွေ့ရပါတယ်ဆိုတော့ဘယ်လောက်ထိမျောလင့်စရာအနေထားတွေတွေ့ရပါသလဲခင်ဗ
ျဟုတ်ကဲ့ခင်ဗျာဒီဆွေးနွေးပွဲအသိအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးတဲ့နောက်မှာပထမဆုံးအမေရိကန်ကဥဆောင်ကျင်းပတဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုမှာမြန်မာအရေးထက်သွင်းဆွေးနွေးခြင်းခံရခြင်းဖြစ်တဲ့အတွက်ကြောင့်ပြည်သူတွေမြန်မာအရေးစိတ်ဝင်စားတဲ့လူတွေမျောလင့်ချက်ထားကြမယ်ဆိုတာလည်းပဲအင်တန်သဘာဝကျတဲ့လုပ်ငန်းဖြစ်ပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲရဲ့အဓိကအကြောင်းရင်းဟာမြန်မာနိုင်ငံဆိုတာတဲ့အာဆီယံကိစ္စဖြစ်ပါတယ်။အာဆီယံဟာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုမှာအာဆီယံကိုတရုတ်ဘက်ကိုပါမသောအောင်အမေရိကန်ကထိန်းတဲ့ပွဲပါပဲ။အမေရိကန်ဟာရုရှားစစ်ပွဲနဲ့ပြဿနာဖြစ်နေတဲ့အချိန်မှာဒီဟာကိုလည်းမေ့မထားဘူးဆိုတာပြလို့ချင်းဖြစ်ပါတယ်။ဒါအပြင် ASEAN နိုင်ငံတော်တော်များများဟာလည်းပဲရုရှားရဲ့ကျူးကျော်မှုပေါ်မှာပြက်ပြက်သားသားဆန့်ကျင်ကြတာမတွေ့ရတဲ့အတွက်ကြောင့်ဒီကိစ္စကိုလည်းသူကဆွဲဆောင်ကြရန်ရှိပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တာကတော့မြန်မာနိုင်ငံဟာတရုတ်ရဲ့အဓိကစိတ်ဝင်စားတဲ့မဟာဗျူဟာအချက်ချာနိုင်ငံလည်းဖြစ်နေတယ်ဒါအပြင်ရုရှားကိုလည်းပဲပြေးပြီးထောက်ခံထားတဲ့စစ်ကောင်စီကဆိုတော့ဒီကိစ္စကိုလည်းပဲအမေရိကန်ကဆွေးနွေးမှဖြစ်ပါတယ်ဆိုတော့ဒီဘက်ဟာသိစိတ်ဝင်စားတယ်ဆောင်စိတ်ဝင်စားဖို့ကောင်းတယ်စောင့်ကြည့်နေဖို့ကောင်းတယ်မျှော်လင့်ချက်ထားဖို့ကောင်းတယ်ဆိုတဲ့ကိစ္စကတော့မှန်တဲ့ကိစ္စပါခင်ဗျာထားတဲ့ကိစ္စပါ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီပြီးခဲ့ရက်ပိုင်းထဲမှာလည်းအမေရိကန်ကပြောခဲ့တာတွေရှိတယ်တခါဟလာအာဆီယံဘက်ကလည်းတိုက်တိုက်တွန်းတွန်းလှုပ်ဆောင်နေတဲ့အချက်ကဘာလဲဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာပေါ့ဟလာဒီငြိမ်းချမ်းရေးတွေပေါ်လာဖို့နဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဘက်ကိုသွားဖို့ဆိုတဲ့ဟာဥတီတဲ့အခြေလှမ်းတွေရှိနေပါတယ်အဲ့တော့ဒီထိပ်သီးဆွေးနွေးပွဲကနေအဲ့ဒီလိုရောက်လာအောင်တန်ရေးတမန်ရေးကြိုးပမ်းမှုတွေဘလောက်ထိမျှော်လင့်လို့ရမှာပါမလဲခင်ဗျာ
ဟုတ်ကဲ့တန်ရေးတမန်ရေးကြိုးပမ်းမှုမှာစောစောကမြန်မာကိုညာမီးရဲ့မြန်မာနိုင်ငံရဲ့လူခွင့်တူတက်ဖို့ဒီမိုကရေစီနိုင်ငံပြန်တော်ဖို့ဆိုတဲ့ကိစ္စဟာအဓိကလောလောဆယ်အမေရိကန်ဥတီနေတဲ့သံကင်းတမန်ကင်းကတော့မြန်မာနိုင်ငံစစ်ကောင်စီကိုဝိုင်းပယ်ရေးကိစ္စဖြစ်ပါတယ်ဆိုတော့သူတို့ကိုယ်တိုင်ကတည်ဝင်အဖြစ်သူတို့ကနယ်မြေ territory ဆိုတာဒီစစ်ကောင်စီလက်အောက်မှာရှိနေတော့သူတို့ကတည်ဝင်နိုင်ငံကိုပစ်ပယ်လို့မရပါဘူးသူနဲ့ထိတွေ့ရတဲ့အပိုင်းရှိတယ်သို့တော်လည်းပဲတစ်ဖက်မှာသူတို့က NUG နဲ့လည်းပဲ informal ပေါ့လေအလို့သဘောအများကြီးထိတွေ့ဆက်ဆံနေရဒီနေ့အစည်းအဝေးမှာပဲမဇိမအောင်တို့နိုင်ငံသားဝင်ကြီးနဲ့လာပြီးတော့တက်ဆိုင်တဲ့ပုဂ္ဂိုလ်နဲ့တွေ့ရတယ်ပါလို့ဆိုတော့ဒါသံရေးတမန်ရေးအဖြစ်ကတော့အမေရိကန်ကအစွမ်းကုန်လှုပ်ဆောင်နေတယ်ဆိုတာတွေ့ရပါတယ်ဒါတဲ့ပို့ပြီးတော့သူကဖိအားပေးမဲ့ကိစ္စတွေကိုနိုင်ငံတကာကလည်းပြောပါလိမ့်မယ်ထပ်ပြီးတော့သို့တော်လည်းပဲအခက်အခဲတစ်ခုကအာဆီယံနိုင်ငံအားလုံးကလိုက်မပါလာဘူးဒီကိစ္စမှာဒါအပြင်ဒါထက်အရေးကြီးတာတရုတ်တို့ရုရှားတို့ကတော့အမေရိကန်ကဖိတွန်းလေလေသူတို့ဘက်ကိုပါသွားလေလေဖြစ်မယ်ဆိုတာလည်းပဲသူတို့ချင့်ချင်ရမ်းလိုက်မယ်ထင်ပါတယ်။ဒါကြောင့်တန်ရေးတမန်ရေးပြဖြင့်တန်တမန်ကြီးအရာကျိုးပန်းအထုံမှုရှိတော်လည်းပဲချင်းချင်းချင်းချင်းလှမ်းမယ်ချီလှမ်းအဖြစ်သူတို့တွက်ကြလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီဒီမိုကရေစီဘက်ကိုခြေဦးတည့်စေမယ်ဟလာဒီတွန်းအားပေးမှုတွေကိုခဏဘေးဖယ်ထားပြီးတော့လုံးလုံးလည်းလုံးလို့ရနိုင်မယ်ဆိုတဲ့ဟလာလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာအာဆီယံကနေပြီးတော့ဟလာစစ်ကောင်စီနဲ့ပူးပေါင်းပြီးတော့ပြည်တွင်းမှာဒုက္ခရောက်နေတဲ့လိုအပ်နေတဲ့လူတွေလက်ထဲကိုပေးသွားရမယ်ဆိုတဲ့အစီအစဉ်တွေနီးစပ်လာနေပြီဆိုတဲ့ဝေဖန်ပြောကြားမှုတွေလည်းကျွန်တော်ကြားနေရပါတယ်အဲဒီလိုမျိုးလုပ်မယ်ဆိုရင် NUG ဘက်ကလည်းကန့်ကွက်မှုတွေကျွန်တော်တို့ကြားရရပါတယ်ဆိုတော့ဒီကိစ္စမှာပေါ့လေလူသားချင်းစာနာမှုကိစ္စမှာအမေရိကန်ရဲ့အခန်းကဏ္ဍဒါမှမဟုတ်ဒီထိပ်သီးဆွေးနွေးပွဲရဲ့အခန်းကဏ္ဍအနေထားကဘယ်လိုရှိမလဲခင်ဗျ။အ
ဲဒီလူသားချင်းစာနာမှုဆိုတာဒုက္ခရောက်တယ်အခုပြည်တွင်းမှာပဋိပက္ခဖြစ်တဲ့ဆိုရင်ပြည်သူတွေအဓိကနင်းနာတဲ့လူတွေပါပဲဆိုတော့ဒီလူတွေဘဝဆက်သဖို့အတွက်စာနာမှုအကူအညီပေးတာသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့ဒီစာနာမှုအကူအညီပေးသည်အခုခါမှာNUG နဲ့သာသွားမယ်စသဖြင့်ပေါ့လေဒါစစ်ကောင်စီနဲ့သာသွားမယ်ဆိုတော့တစ်ဖက်သက်သွားလို့တော့မရနိုင်ဘူးလို့ကျွန်တော်ကလုံးဝယုံကြည်ပါတယ်။ဥပမာအဖြစ် NUG နဲ့ပဲလုံမယ်ဆိုရင်စစ်ကောင်စီထိန်းချုပ်ထားတဲ့နေရာကကြတော့လူပြဘလို့သွားပြင်းမှာလဲ။ထွန်းနီလောင်စစ်ကောင်စီနဲ့ပဲလုံမယ်ဆိုရင် NUG တို့ဒီ PDF တို့ထိန်းချုပ်ထားတဲ့နေမျိုးကြတော့ဘယ်လိုလုပ်ပြီးတော့စစ်ကောင်စီနဲ့တွဲပြီးတော့သွားလို့ရမှာလဲဆိုတော့ဒီလူသားချင်းစာနာမှုအကူအညီပေးကိစ္စမှာနှစ်ဖက်လုံးပူးပေါင်းဆောင်ရွက်ကိုဆောင်ရွက်ရပါလိမ့်မယ်။နိုင်ငံရေးကိစ္စပြိုင်ဆိုင်မှုအာဏာကိစ္စကိုဘေးဖယ်ပြီးတော့ဒုက္ခရောက်တဲ့ပြည်သူတွေတဲ့တော့ငါတို့သဘောတူညီမှုလုပ်ကြရမယ်။အခုယူကရိန်းမှာတော့မှာ Humanitarian Corridor ဖွင့်ပြီးလို့အဲ့လိုမျိုးလုပ်ကိုလိုရမှာပါ။ဆိုတော့ဒီလိုလူသားချင်းစာနာမှုကိစ္စမှာ NUG တို့စစ်ကောင်စီတို့ဟာနိုင်ငံရေးကိုဘေးဖယ်ပြီးလုဆောင်ခြင်းအပြင်တနည်းအားဖြင့်ပြောရင်ဗျာအကောင့်မြင်လို့လို့ထင်လဲထင်ပေါ့။နိုင်ငံရေးအတွက်တောင်မှလမ်းပွင့်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ပူပေါင်းဆောင်ရွက်တဲ့ကိစ္စလို့ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ကျွန်တော်တို့အချိန်ကလည်းအကန့်အသတ်ရှိပါတယ်ကျွန်တော်ဟို10မိနစ်နီးပါးကြံပါသေးတယ်အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကဒီအာဆီယံရဲ့ဘုံသဘောတူညီချက်ချမှတ်ခဲ့တာအခုဆိုရင်တစ်နှစ်ကျော်လာပြီပေါ့လေဒါကိုအကောင့်ထဲပို့ဖို့စစ်ကောင်စီဘက်ကပြက်ကွက်တယ်ဆိုတော့ဟာလာဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ရှိနေပါတယ်အမေရိကန်ဘက်ကလည်းတိုက်တိုက်တွန်းတွန်းတွေလည်းရှိနေပါတယ်ဒါပေမဲ့ဒီလိုဘုံသဘောတူညီငါးချက်မဟုတ်ဘဲနဲ့ဖောက်ထွက်ပြီးတော့စဉ်းစားပါဆိုတော့တိုက်တွန်းမှုတွေနဲ့ပတ်သက်ပြီးတော့ဒီဘလို့များမျှော်လင့်နိုင်မလဲခင်ဗျာ
အဓိကပြဿနာကဘုံသဘောတူညီချက်ငါးချက်ဟာဒါသူ as it is သူကြီးပဲဆိုရင်ကောင်းတယ်လို့ဆိုရပါမယ်သို့တော်လည်းပဲအာဆီယံရဲ့အခြေခံမူသူရဲ့ cardinal principle လို့ခေါ်တဲ့ consensus ကိုလို့သဘောတူညီမှာဆုံးဖြတ်နိုင်မယ်ဆိုတဲ့မူနဲ့သူတို့ကတွန်းပေါက်ဖြစ်နေတယ်။သူတို့ချမှတ်ထားတဲ့သဘောတူညီချက်၅ချက်ကိုတော့မှသူတို့စစ်တူအောင်မလုပ်နိုင်တဲ့ဟာသူတို့နိုင်ငံတွေရဲ့အာဆီယံအဖွဲ့အစည်းမှာချမှတ်ထားတဲ့ဒီအခြေခံမူပေါ့ဗျာ။အလုံးသဘောတူညီမှာ consensus ဆိုတဲ့ပြဿနာဖြစ်ပါတယ်။တကယ်လို့အဲ့ဒီကိုသာကြော်ထွက်နိုင်မယ်ဆိုရင်တော့လမ်းပွင့်သွားနိုင်ရရှိလို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲတဲ့ပတ်သက်တဲ့သတင်းတွေကိုနောက်ဆုံးရထားသမျှကျွန်တော်တို့ထပ်ပြီးတော့တင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီမင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA ရဲ့ဒီတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကမှာကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တိုင်းရင်သတင်းလွှာကျန်းမာရေးကဏ္ဍနဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တွေကိုတင်ဆက်မှာဖြစ်ပါတယ်ခင်ဗျာအဲ့ဒီတွေကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုပြောပြချင်ပါတယ်NLD အစိုးရလက်ထက်မှာဆက်လက်ရပ်တည်ဖို့အခက်အခဲဖြစ်လာနေတဲ့ကရင်နယ်ခြားစောက်တပ်ရဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာအခုလက်ရှိစစ်ကောင်စီလက်ထက်မှာရှင်သန်ကြီးထွားလာနေကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီမြို့မြောက်ဘက်ကရွှေကုတ်ကိုမြို့သစ်မှာစစ်ကောင်စီတပ်လက်အောက်ကကရင်နယ်ကြားဆောင်တပ်ကစစ်သားစုဆောင်တာကိုလွန်ခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်။ရွှေကုတ်ကုံမျိုးတွေကိုကရင်နယ်ကြားဆောင်တပ်နဲ့ရထိုက်နိုင်ငံတကာကုမ္ပဏီဖက်ဆက်လုပ်ပြီးတည်ဆောက်နေတာ9နှစ်ရှိနေပါပြီ။အမေရိကန်ဒေါ်လာတန်15,000ကုန်ကျမဲ့စီမံကိန်းဖြစ်ပြီးရထိုက်ကုမ္ပဏီက80ရာခိုင်နှုန်းကရင်နယ်ကြားဆောင်က20ရာခိုင်နှုန်းအကျိုးအမြတ်ခံစားရမှာဖြစ်ပါတယ်။နာမည်ငါးနှစ်အတွင်းရွှေကုတ်ကုံမျိုးတွေပြည်စည်းမယ်လို့မျှော်လင့်ရပါတယ်။ကရင်ပြည်နယ်မှာစစ်ကောင်စီလက်အောက်ခံနေကြဆောင်တပ်73ခုရှိပါတယ်။ AP လက်29ရက်နေ့ကမြဝတီမြို့အနီးမှာစစ်ကောင်စီတပ်နဲ့ကရင်နယ်ကြဆောင်တပ်ကတစ်ဖက် KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ကြောင်း KIC သတင်းဌာနမှပေါ်ပြပါတယ်။စစ်ကောင်စီဘက်ကတိုက်ပြီးတဲ့အတွက်ကရင်နယ်ကြားဆောင်တပ်မှာအကျိုးအမြတ်ခံစားရတာတွေရှိပါတယ်။ထင်ရှားတာကတော့ NLD အစိုးရအရေးယူဖို့စီစဉ်နေတဲ့ရွှေကုတ်ကိုလောင်ကစားမြို့တော်စီမံကိန်းပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ
်။ကရင်ပြည်နယ်မှာလက်နက်ကင်တပ်အမျိုးမျိုးရှိပါတယ်။တပ်တန်း85နှစ်ရှိတဲ့ KNU ကရင်အမျိုးသားအစည်းအရုံးဟာတချိန်ကအစိုးရတစ်ခုလိုဩဇာအရှိန်အဝါကြီးမားခဲ့ပါတယ်။ဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာတွေကခွဲထွက်ပြီးစေအစိုးရနဲ့မဟာမိတ်လုပ်မိလို့ KNU မာနေပလောနယ်မြေကြာဆုံးသွားပြီးတဲ့နောက် KNU မှာအဖွဲ့ခွဲတွေများလာပါတယ် KNU မှာဗဟိုချုပ်ကန်မှုအားနေပြီးတန်ရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာပါတယ်ဗိုလ်ချုပ်ထင်မောင်ဦးစီးတဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မှ9ကခွဲထွက်ပြီးစေအစိုးရနဲ့အပြည့်ရတဲ့အတွက် KNU ငြိမ်းချမ်းရေးကောင်စီဖြစ်လာပါတယ် DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားဆောင်တပ်အဖြစ် 2010 မှာအသွင်ပြောင်းတဲ့အခါနေကြားဆောင်တပ်မလုချင်သူတွေဟာ DKBA တပ်မှ9လို့ခေါ်တဲ့ကလိုထူးပေါ်တပ်ဖွဲ့ကိုဖွဲ့စည်းကြပါတယ
် DKBA တပ်မှ9ဟာကရင်အကျိုးပြုတပ်ဖွဲ့ဖြစ်လာပြီးမှကလိုထူဘောတပ်ဖွဲ့လို့သာလူသိများပါတယ်။ဒါကြောင့် KNU တပ်ဖွဲ့ DKBA ကလိုထူဘောတပ်ဖွဲ့နဲ့ကရင်ငင်းရိုင်းကောင်စီတပ်ဖွဲ့စသဖြင့်ကရင်လက်နက်ကိုင်3ဖွဲ့ရှိလာပါတယ်။သူတို့မှနိုင်ငံရေးအမြင်ရှိကြတဲ့အတွက်ပူးတွဲကြေညာချက်ထုတ်ပြန်လေးရှိပါတယ်။မကြာမီကပဲ DKBA တပ်မှုဗိုလ်မှူးစာလုံးနဲ့အင်အား200ကျော်ဟာKNU လက်အောက်ခံ KNDU နဲ့လာရောက်ပူးပေါင်းပါတယ်ပြည်သူ့ဘက်ကရက်တည်ပြီးစေအုပ်ချုပ်ရေးကိုတိုက်ဖြတ်ဖို့ KNU နဲ့ပူးပေါင်းရတာလို့ဆိုပါတယ်နေကြဆောင်မှာတော့ဒလိုရှင်းလင်းပြတ်သားတဲ့နိုင်ငံရေးအတွေ့အကြုံကင်းမဲ့နေတာမို့စစ်ကောင်စီအမိန့်ကိုနာခံနေတာဖြစ်ပါတယ်
ကရင်နယ်ကြားသောတပ်ပိုင်နဲ့ချစ်လင်းမြိုင်ကုမ္ပဏီနဲ့ရထိုက်နိုင်ငံတကာဥပိုင်ကုမ္ပဏီဖက်ဆက်လုပ်ပြီးတောင်ရင်းမြကန်းကရွှေကုတ်ကူမြို့သစ်စီမံကိန်းကို2019မှာစတင်အကောင်အထည်ဖော်ပါတယ်။လောင်ကစားမြို့တော်အဖြစ်စီးပွားရှာတာကိုကန့်ကွက်မှုနဲ့ဖိအားပေးမှုတွေများလာတဲ့အတွက်ကရင်နယ်ကြားသောတပ်ခေါင်းဆောင်ဘူမူကြီးစောချစ်သူနဲ့အဖွဲ့နှုတ်ထွက်စာတင်တဲ့အခြေအနေထိဖြစ်သွားခဲ့ပါတယ်။ဒါပေမဲ့နယ်ကြားသောတပ်ရင်း73ရင်းရဲ့စူပေါင်းနှုတ်ထွက်စာကိုတမတော်ကလက်မခံပဲဆိုင်းငံ့ထားခဲ့ပါတယ်။ဒီတော်တွင်စစ်ကောင်စီအာဏာသိမ်းတော့ KNU တပ်ဖွဲ့နဲ့တိုက်ပွဲပြန်ဖြစ်ပါတယ်။စစ်ကောင်စီတပ်ဘက်ကကူညီတိုက်ခိုက်ပေးနေတဲ့ကရင်နယ်ကြားသောတပ်ဟာစီးပွားရေးလုပ်ငန်းတွေမှာပြဿနာမရှိတော့ပဲအကျိုးအမြတ်ခံစားလာရပါတယ်
။ကရင်နယ်ကြားသောတပ်ချုပ်ကိုင်းနဲ့မြန်မာထိုင်းနယ်စပ်ကမောင်ကိုကွန်ထရိတ်ဂိတ်တွေနဲ့ကစီနိုလောင်းကစားဝိုင်းတွေပြန်လေဖွင့်လက်တဲ့အထိအလုတ်ပစ်လာကြောင်းသိရပါတယ်။ရွှေကုတ်ကိုစီမံကိန်းကိုစစ်ကောင်စီတပ်ကအကျိုးတူပူးပေါင်းဆောင်ရွက်ဖို့တောင်းဆွေးနွေးလာတယ်လို့သတင်းထွက်နေပါတယ်။တရင်နယ်ကြားဆောင်အခြေချတဲ့မြောက်ရီမြို့နယ်ဟာမြန်မာထိုင်းဒေသတောင်ရင်းမြစ်အနောက်ဘက်ကမှရှိပြီးအရှေ့ဘက်ကမှထိုင်းနိုင်ငံမဲတော်ရွာနဲ့မဲဆောက်မြို့တို့တည်ရှိပါတယ်။ကြာရင်စေကြီးကော့ကရိတ်လှိုင်ပွဲနယ်လေနန်းသမီးချင်းတိဆက်နေပါတယ်။ဒါပေမဲ့တောင်ရင်းမြစ်တစ်လျှောက်ကလေခိတ်တွေကိုတုံးပြီးနေဆက်ကုံတွဲရေးလုပ်ကြတာများပါတယ်။လေခိတ်တွေကိုတုံးတဲ့အလွတ်ကုံတွဲရေးဟာထိုင်းမြန်မာနေဆက်ကုံတွဲမှုရဲ့60ရာခိုင်နှုန်းလောက်ရှိပြီးဒေါ်လာတန်းတစ်ဆောင်ကျော်ဘူးတန်ဖိုးရှိတယ်လို့ဆိုပါတယ်။နေကြားဆောင်တက်ချုပ်ကိုင်းတဲ့လေခိတ်28ခဲရှိပြီး KNU နဲ့ Glow 2 Board DKPA ချုပ်ကိုင်းတဲ့လေခိတ်ကတော့9ခုသာရှိပါတယ်။ဒါကြောင့်ရွှေကုတ်ကမှာကရင်နယ်ကျန်းဆောင်တက်နေအကျိုးတူစီးပွားရေးလုပ်ဖို့စစ်ကောင်စီကလှုပ်ဆောင်လာပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ချင်ပါတယ်။ဒီတစ်ပတ်မှာတော့ဒီနေ့ထဲဖြစ်လာနိုင်ခြေရှိတဲ့ဒီသွေးလွန်တုတ်ကွေးယောဂအခြေအနေအကြောင်းကိုဆွေးနွေးထားပါတယ်။မြန်မာနိုင်ငံမှာလာမယ့်မိုးရာသီတွေသွေးလွန်တုတ်ကွေးအဖြစ်များနိုင်ပြီးပြင်းထန်နိုင်ခြေရှိတာကိုကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်ဒီအကြောင်းကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီဝင်လာတော့မှာမို့ဒီအဖြစ်များတာတစ်ခုဖြစ်တဲ့သွေးလွန်တုတ်ကွေးနဲ့ပတ်သက်ပြီးတော့ဗောနော်ဆရာကြိုပြီးတော့သတိပြုနိုင်အောင်ဒီနေ့ရထူကြမှုကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့သွေးလွန်တုတ်ကွေးကတော့ဒီနေ့လည်းကျွန်တော်တို့အနည်းနဲ့အများရှိနေပါတယ်အနည်းနဲ့အများလူနာတော့ရှိနေတယ်အဲဒီမှာဟိုနည်းနည်းရေးကြည့်တဲ့အဆင့်ဖြစ်တဲ့သွေးလန်းတဲ့အဆင့်ရောက်တာလည်းရှိတယ်သွေးရည်ကြီးတွေပဲတွန်းရတာလည်းရှိတယ်ဗောနော်အံကောင်းထောက်မှသာပဲဒီဟိုလက်တော့လက်ထွက်ရတော့မရှိသေးဘူးပေါ့နော်အဲ့တော့ဟိုဒီနေ့လည်းအနေနဲ့များတော့ရှိမယ်လို့ကျွန်တော်တို့ထပ်မံပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာနိုင်ငံရဲ့ဒီသဘောတဘာဝအရာပေါ့နော်ဒီသွေးလွန်တကွေးအဖြစ်များတဲ့ဒီပြင်းထန်တတ်တဲ့နှစ်ပိုင်းခြားက3လနှစ်တစ်ချိန်ဖြစ်တဲ့သဘောရှိတယ်လို့ကြားခဲ့ဘူးတော့ဒီနေ့ထူးခြားမှုကိုအခုကိုဗစ်ကာလအတွင်းမှာပေါ့နော်ဆရာဘယ်လိုသုံးသပ်မိလဲဆရာကြီ
းအမှန်တော့အဲ့လိုပဲဖြစ်တတ်တယ်ပေါ့နော်မာဆိုလို2023မှာဖြစ်တာများတယ်2019မှာဖြစ်တာများတယ်အဲ့တိုင်းသွားမယ်ဆိုတော့2021ကဖြစ်တာများဘူးပေါ့နော်ဒါမဲ့လည်းမနစ်ကတော့သိတဲ့အတိုင်းပဲ2021မှာလည်းကျောင်းတွေကိုဗစ်ကြောင့်ကျောင်းတွေပိတ်နေရတာအဓိကတော့ဒီသွေးလွန်တုတ်ကွေးကကျောင်းကနေကူးဆက်တာပေါ့ဟောဒီချင်းရဝေးဝေးမပြန်နိုင်ဘူးဒီတွဲလန်တုတ်ကွေးဖြစ်တဲ့ခြင်းပေါ့နော် ADC ကျတာ guide တရားလောက်ပဲပတ်ဝန်းကျင်လောက်ပဲပြန်လဲတယ်အဲတော့ဟိုရက်ွက်တယ်မှာဆိုတနေရာတနေရာဝေးခုမကူးနိုင်မိစက်တဲ့အိမ်ကြီးတော့ကူးတော့ပေါ့နော်အဲကျောင်းနေရာနေအဓိကဖြစ်တဲ့ခါကျတော့ဒီမိနစ်ကတော့ဒီကိုဗစ်ကြောင့်လည်းကျောင်းနေရာပိတ်နေရတယ်ပိတ်နေရတဲ့ခါကျတော့ဒီကူးဆက်မှုကနည်းတယ်အဲတော့ခုနပြောတဲ့ပတ်တန်ပေါ့နော်ညနေ၄နှစ်တကာအဲများများဖြစ်တတ်တဲ့ဟာကကြာလဲအဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒီကိုဗစ်ကြောင့်ဒီလူတွေနေဝေးသွားတာလို့ကျောင်းတွေပိတ်တာတွေပုံစံလည်းလည်းပြောင်းသွားပါအဲ့တော့ကျွန်တော်တို့ခက်မှန်းလည်းခက်တယ်ပေါ့ဒါပေမဲ့ဒီနေ့မှာတော့ဟိုနေ့ရက်အစပိုင်းပေါ့နော်ရှိနေလို့ရှိရင်ဟိုဒီနေ့မှာများတတ်တယ်ပေါ့ ရင်ရောဆိုတော့ကျွန်တော်ကနှစ်တစ်နှစ်အစုံဒီဇင်ဘာလမှာဖြစ်တာများရင်လောက်နှစ်ဒီတွဲလွန်တကွေဖြစ်များမယ်နှစ်လို့မှန်းလို့ရအမေကွာတော့အဲ့လိုပုံစံလေးတွေကနည်းနည်းဟိုခါတိုင်းပုံမှန်ဖြစ်နေကြတယ်မတူတဲ့အခြေအနေလေးတွေရှိသွားတယ်အဲနည်းနည်းတော့မှန်းခဲ့တယ်တိုးတော့ကျွန်တော်တို့နှစ်စာတွေကနည်းရှိနေတယ်ဆိုရင်မိုးရသည်ရောက်လာရင်တမ်ပရေချာကျောင်းနေပြန်ဖွင့်တဲ့အခါကျလို့ရှိရင်တော့အဲဒီတဲ့ပုံတော့ဘယ်လိုလုပ်ပေးဖြစ်ပေါမှုအများနိုင်စရာရှိပါ
ဘူးဟုတ်ကဲ့ဆရာအဲ့တော့အခုလိုအများနိုင်စရာရှိတဲ့အနေအထားမှာဖြစ်လာရင်ကျိုးသိနိုင်အောင်ပေါ့ဆရာနော်အဓိကဘာလက္ခဏာတွေနဲ့ဘယ်လိုလိုမျိုးတွေပိုသတိထားဖို့လုပ်မလဲ
အဓိကတော့ဒီကလေးကဒီမိုးရွာဒီမှာပေါ့နော်ခြင်ပေါက်တဲ့ရွာဒီမှာအဖျားကြီးတယ်ပေါ့ဖျားတယ်အဖျားကြီးတယ်မိန်းတယ်ပေါ့နော်အဲမစားဘူးမတောက်ဘူးပေါ့တစ်နေ့လုံးလို့ဖျားတယ်အထူးသဖြင့်ချောင်းဆိုးရနာစီးတာလည်းမရှိဘူးဆိုရင်တော့လေဘယ်လိုလုပ်ပေးဖြစ်နိုင်တယ်ဆိုတာကျွန်တော်တို့ကကောင်းနေမှာအမြဲအားထားမှာပေါ့နော်အဲ့တော့ဟိုဒီကမ္ဘာကျန်းမာရေးဖွယ်သတ်မှတ်ချက်တွေဘာတွေမှာဆိုလို့ရှိရင်တော့သူက probable dengue ပေါ့နော်အဲသွေးလွန်တုပ်ပြေဖြစ်နိုင်ခြေရှိတာဆိုတော့သတ်မှတ်ထားတာရှိပါတယ်အဲ့ဒါကဖျားမယ်မဖျားမယ်နဲ့တော့မဖြစ်နိုင်ဘူးကဲရက်လည်းမိဘရဲ့ဆွေးရင်ပြီးကျွန်တော်တို့လာပြတယ်မဖျားတော့မဖျားဘူးပေါ့အဲမဖျားရင်တော့မဟုတ်ဘူးပေါ့နော်သူကဖျားရဲဆိုရဲအချက်ပါမယ်အဲသွေးလွန်တုပ်ပြေဖြစ်တဲ့အနေအထားကိုရောက်ဖူးတယ်ဆိုရဲအချက်ပါမယ်အဲ့ဒါတော့ကျွန်တော်တို့နိုင်ငံအတွက်ကတော့ဘာမှထည့်စဉ်းစားစရာမလိုတော့ဘူး။အဲဆိုတနိုင်ငံလုံးကဖြစ်နိုင်တဲ့နေရာဖြစ်တယ်။အဲဒီနောက်တည်းမှာဖျားတာအပြင်ပေါ့နော်။ဘာတွေဖြစ်လဲဆိုမှကျွန်တော်တို့ရင်းစမ်းသက်တဲ့ test ဆိုတာပေါ့နော်။ဒီဒေဘောင်ချင်းတိုင်းကိရိယာနဲ့စမ်းကြည့်ရင် positive ဖြစ်တာပါတယ်။နောက်ပြီးတော့ဒီကြိုက်တာခဲတာပေါ့နော်။ကိုယ်လက်တွေကြိုက်ခဲတာပါတယ်။ပြီးတော့ကြာလို့ရှိရင်အရေပြားအပိတ်ထွက်တာပါတယ်နော်။အဲအားမင်းတာပါတယ်ပေါ့နော်။အဲ့ကြတော့ဒီချက်တွေကဖျားရင်အာဏာလည်းပါတယ်ပေါ့နော်ဇက်တဲ့အာဏာလည်းပါတယ်ဘိုင်းနာလည်းပါတယ်အဲ့တော့ဒီချက်တွေဖြစ်နိုင်စဉ်းစားကြည့်လိုက်ရင်လေးတိုင်းကဖျားကြည့်ရင်တော့ဒွေးလွန်တကွေးဖြစ်နိုင်တယ်ဆိုတော့ဟိုကျန်းမာရေးစောင့်ရှောက်ပြုပေးတဲ့ဆရာဝန်ဆရာမတွေကပဋိထားမှာပေါ့နော်အဲ့ဒီထားဖို့လိုပါဟု
တ်ကဲ့ဆရာအဲ့တော့ခုနကပြောတဲ့ဒီလက္ခဏာတွေဖြစ်လာရင်အထူးသဖြင့်ဘယ်လိုလူတွေမှာအဖြစ်များလဲရှိလဲဆရာဒီကလေးတွေဆိုရောလေ
ဒီကင်းတော့အဖြစ်များဆုံးကတော့ဒွေးလွန်တကွေးကဒီပိုလေးမျိုးရှိတယ်ပေါ့နော်ပထမဆုံးယောဂဘုန်းနဲ့ထိတွေ့တဲ့နှစ်မှာကြတော့လေဟို primary dengue လို့ကျွန်တော်ကခေါ်တာပေါ့ပထမဆုံးဖြစ်တဲ့နှစ်မှာဆိုရင်တိတ်ပြီးတော့မဆိုးကြဘူးပေါ့နော်ဒါမှမဟုတ်တစ်နှစ်အောက်တည်းကတိတ်တော့မဆိုးတတ်ကြဘူးဒါပေမဲ့တစ်နှစ်အောက်နဲ့တွေးလန့်တာလည်းဖြစ်တာတော့ရှိတယ်နောက်ပိုင်းဒုတိယကြိမ်ပေါ့နော်ပြန်ဖြစ်လို့ရှိရင်ပို့ပြီးတော့ပြင်းထန်လေးရှိတယ်ဒုတိယကြိမ်တတိယကြိမ်စလုံးထကြိမ်ပေါ့ဒီပြောလို့တော့ကိမှဖြစ်တဲ့ဇီဝယောဂဗေဒပြောင်းလဲမှုကဒီဒုတိယအကျင့်ဖြစ်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ antigen ဝင်လာတဲ့ antigen နဲ့ antibody ပေါ့နော်ဆိုတော့ခန္ဓာကိုယ်မှာရှိတဲ့ပဋိပစ္စည်းရဲ့တိုက်ခိုက်မှုကြောင့်ပိုဖြစ်တာပေါ့နော်အဲဒါကြောင့်မလို့ဒုတိယအကျင့်ပိုင်းဆိုပိုဆိုးတတ်တယ်အဲကြောင့်ကလေးမှာဆိုတော့အများသောဖြင့်၃နှစ်ကနေ၈နှစ်လောက်ကအပြင်းထန်ဆုံးဖြစ်တတ်တယ်ပေါ့ဒါလည်းအချိန်ကာလကိုလိုက်ပြီးတော့ပြောင်းလဲသွားတာရှိတယ်ဘာလို့ဆိုတော့ချို့ကလေးတွေကကျွန်တော်က၁၀နှစ်မှာဖြစ်တယ်ပေါ့နော်စွမ်းကြည့်လိုက်တဲ့အခါကျတော့ IgM လို့ခေါ်တဲ့အခုဒီနှစ်မှာပေါ်တဲ့ရုပ်တရက်ပေါ်တဲ့ပဋိဇီဝပစ္စည်းရဲ့ရှိတယ် IgG ဆိုတော့မနစ်ကဟိုပြီးခဲ့တဲ့နှစ်တည်းကထိတွေ့ထားခဲ့လို့ရှိတဲ့ပဋိပစ္စည်းမရှိဘူးဆိုလိုတာကလေးက10နှစ်ကြာမှပထမစဖြစ်တယ်ပေါ့နော်ဒီလိုမျိုးဒါမျိုးတွေလည်းရှိပါတယ်ဒါပေမဲ့အများစုကတော့အနေရကြီးတဲ့ case အများစုကတော့3နှစ်ကနေ6နှစ်လောက်ကလေးတွေကပြင်းထန်တာဟို rocks ဆိုးလေးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနှစ်မှာဆရာအခုပြင်းထန်နိုင်တဲ့ကလေးတွေရထူကြမှုစတွေ့ထားတာရှိလား
ဒီနှစ်မှာလည်းတချို့တွေ့လာတာတွေတော့ရှိနေတယ်ဟိုအရင်ကြီးဟိုစိုးစိုးဝါးကြီးတော့မဖြစ်ဘူးပေါ့နော်တွေ့လာတာကျွန်တော်တို့တွေ့လာလို့ရှိရင်တွေ့လာတယ်ဆိုတော့တွေ့ချိန်ကြာသွားတယ်ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်တို့တွေ့ဟိုကပေါ့စားရည်ခေါ်တော့ပေါ့နော်အဲဒီ fluid ပြန်ပေးရ replacement therapy ပေါ့နော်ပေးတယ်ပေးလို့မရဘူးဆိုလို့ရှိရင်တော့မှ gel infusion လို့ခေါ်တယ်ဒီကော်ရည်ပေါ့နော်အဲဒါသွင်းရတယ်အဲ့ဒါမှမရင်သွေးရည်ကြီးသွားတယ်အဲ့လိုသွားရတဲ့ကလေးတွေရှိတယ်အဲ့သွေးရည်ကြီးတိရောက်တဲ့ကလေးတွေရှိတယ်အဲ့ဆိုလိုတာဟိုပြင်းထန်မှုရှိတဲ့ကလေးတွေလည်းတွေ့တယ်ပေါ့နော်ဒီတိုင်းတော့ပြင်းထန်တယ်တော့မရှိဘူ
းဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ဝိမင်းရဲ့ကျန်းမာရေးကဏ္ဍမှာတော့ဒီနှစ်မိုးရာသီအတွင်းမှာအဖြစ်များလာနိုင်တဲ့သွေးလွန်တုပ်ကွေးအကြောင်းကိုဆွေးနွေးတင်ပြခဲ့တာပါအခုတခါတော့တိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အမ်းမြို့နယ်မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတည်ယူခွင့်ပိတ်ပင်ထားပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပါတဲ့မွန်မျိုးသားရေးရညီလာခံကနေဖက်ဒရယ်ပြောင်းစုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအပါအဝင်ဆုံးဖြတ်ချက်9ချက်ကိုချမှတ်နိုင်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကနေကျင်းပဖို့ဖိတ်ခေါ်တဲ့ငြိမ်းချမ်းရေးစွန့်ပွဲကိုတိုင်းသားလက်နက်ကိုင်အဖွဲ့ဝင်တချို့ကတက်ရောက်သွားမဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အမ်းမြွနယ်မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစံအပါဝင်ရိတ်ခါတည်ယူခွင့်ကိုမေလ6ရက်နေ့ကစပြီးပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရတယ်လို့သိရပါဗျ။အခုပိတ်ပင်ထားတဲ့ကျေးရွာတွေကတော့ချင်းအမျိုးသားတွေနေထိုင်တဲ့ကျေးရွာအများစုနဲ့ရခိုင်ကျေးရွာတချို့ပါဝင်နေပြီးဘာကြောင့်ဒီလိုပိတ်ပင်ထားတယ်ဆိုတာတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီလိုမိုးဥကျကာလမှာရိတ်ခါတည်ယူစုဆောင်ခွင့်မရရင်ကျေးရွာသားတွေအငတ်ဘေးနဲ့ကြုံတွေ့ရနိုင်တယ်လို့လဲအမ်ဒီရာခန်တွေကပြောပါတယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့2020ခုနှစ်ကလည်းအမ်မြို့နယ်ကကျေးရွာတချို့ကိုကုန်းလမ်းရင်လမ်းတွေပိတ်ပြီးအခုလိုဒီရာခန်တွေကိုစစ်ကောင်စီတပ်ဖွဲ့ကရိတ်ခါတည်ယူခွင့်တွေပိတ်ထားခဲ့ပါတယ်
။မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကနေဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံချေခံမှုစစ်ဆန်းညှိနှိုင်းရေးဆွဲရေးဖွဲ့စည်းတာဝန်ပေးအပ်ခဲ့တာတွေအပါအဝင်ဆုံးဖြတ်ချက်ခုနှစ်ချက်ချမှတ်ခဲ့တယ်လို့ညီလာခံပြောရေးဆိုခွင့်ရှိသူမွန်ပြည်တပ်ပါတီဗဟိုလုံမှုဆောင်ဖွဲ့ဝင်နိုင်အောင်ငေးကပြောပါတယ်ထို့အတူမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းပုံမူကြမ်းကိုလည်းအတည်ပြုခဲ့ကြပြီးအဲ့ဒီဖွဲ့စည်းပုံကိုလက်ရှိပြစ်စုပံကာရနဲ့ကန့်ညီစေဖို့ပြန်လည်သုံးတက်ပြီးမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းဖို့အဖွဲ့ဆောင်ပါဝင်တဲ့အကောင့်ထဲပေါ်ဆောင်ညှိနှိုင်းရေးဆွဲဖို့ကိုလည်းဖွဲ့စည်းတာဝန်ပေးအပ်ခဲ့တယ်လို့ဆိုပါတယ်။တပြင်းမွန်ဒေတာမှာမွန်မျိုးသားနှင့်တရားဝင်ယုံပေးရဲ့တတ်မှတ်ပေးရဲ့အတွက်ကြိုးပမ်းအထောက်ထားကြဖို့မွန်မျိုးသားနှင့်မှာမိမိတို့စံတာနဲ့ယုံမတက်အလုတ်ပိတ်သွားကြဖို့အပါအဝင်အချက်တွေကိုမွန်မျိုးသားရေးရညီလာခံကဆုံးဖြတ်ခဲ့ကြပါတယ်။လေးရကြတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကိုမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေရေးချောင်းဖျားဒေတာရှိမွန်မျိုးသားပညာရေးဌာနပဟိုညီစာစခန်းမှာမေလ5ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ရဟန်းတံဃာတော်တွေမွန်ပြည်တပ်ပါတီ NMSP မွန်ညီညွတ်ရေးပါတီ MUP အရက်ဖက်လူမှုအဖွဲ့အစည်းကိုစလဲတွေဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တို့အပြင်လှိလာသူအပါအဝင်လူ150ကျော်တက်ရောက်ခဲ့ကြပါတယ်
ရှမ်းပြည်အရှိပိုင်းတချီလိတ်မြို့ကစစ်မှုထမ်းဟောင်းတအူးပိုင်ဆိုင်တဲ့နာမည်ကြီးမီနီမတ်ဆိုင်ရှိမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူ3ဦးဘုံဆထိမှန်တရားရခဲ့ကြပါတယ်မေလ9ရက်ည8နာရီမှာတစ်ကြိမ်8နာရီ20မိနစ်လောက်မှာတစ်ကြိမ်ဘုံနှလုံးပောက်ကွဲခဲ့တာပါတချီလိတ်မြို့မှာရဲစစ်မှုထမ်းဟောင်းတအူးထံကနေမွေးရစေဝါရဘတန်းချီဖမ်းမိမှုကိုနေပြည်တော်ကနေအကြီးကဲတွေလာရောက်စစ်ဆေးမယ်ဆိုတဲ့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ဘုံတွေဆက်တိုက်ပေါက်လာနေတာဖြစ်တယ်လို့ဒရခန်တွေကပြောပါတယ်ဘုံခွဲမှုလက်တွေကိုမတိရပေမဲ့ဘုံတစ်ကြိမ်ပောက်ကွဲပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကမြို့တွင်ရက်ွက်တွေမြို့ပြင်ကျေးလက်တွေအထိနေညမရွေးစစ်ကားကြီးနဲ့လက်ပတ်လုံခြုံရေးတင်းကျပ်ပြီးလမ်းသွားလမ်းလာလူထုကိုတားဆီးစစ်ဆေးမှုတွေလှုပ်ဆောင်လာနေပါတယ်
။မွန်ပြည်နယ်ပေးလင်းမြို့နယ်ကြောက်ဖြာကျေးရွာဘုံကြီးကျောင်းမှာတင်းရှောင်နေတဲ့စစ်ပေးရှောင်တွေကိုမေလ၈ရက်နေ့မှာစစ်ကောင်စီတပ်တွေကလူဓာတ်တိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။လေးကစစ်ကောင်စီတပ်စခန်းကိုစစ်ကူသွားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီဖန်စီခေါ်ဆောင်သွားခံရတဲ့သူတွေထဲမှာအမျိုးသမီးတွေလည်းပါဝင်သလိုအသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်ပြီးတက်လာတဲ့လမ်းတစ်လျှောက်မှာလည်းဒေသခံလူထုကိုလာတူဖန်စီခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကဆိုပါတယ်လေးကြီးစခန်းကိုစစ်ကူတက်လာတဲ့အချိန်မှာလည်းနေမြေခံနေချားဆောင်တပ်ပြီးကြက်ကူညီနဲ့တက်လာတာဖြစ်ပြီးတော့စစ်ကောင်စီဖန်စီခေါ်ဆောင်သွားတဲ့ဒေသခံတချို့ကိုလည်း စီဝဆောင်ဝတ်ပေးတာတွေလည်းရှိတယ်လို့ KNU တထုံခရိုင်ဥက္ကရာပတိုစောစိုးမြင့်ကပြောပါရယ်
စကိုင်းနိုင်ကလေးမြို့မှာမေလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာ3နေရာမှာ CNDF နဲ့ပူးပေါင်းတပ်ဖွဲ့တွေကအလင်းငတ်ဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သား9ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ CNDF ဖက်ကပြောပါရယ်ကလေးမြို့ကတောင်ပီလာရက်ွက်40ဆောင်ဝန်ထမ်းအိမ်ယာစမ်းမြို့ရက်ွက်ကမွေးရည်ယုံနဲ့တာဟန်းရက်ွက်နေကြာတိုက်အနီးကစစ်ကောင်စီတပ်ဆွဲထားတဲ့စခန်းတွေကို CNDFPDF ကလေး CSS GRF တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ရမှာထိခိုက်မှုများတယ်လို့ CNDF ကထုတ်ပြန်ထားပေမဲ့တိကျအတည်ပြုချက်တော့မရနိုင်သေးပါဘူးအဲ့ဒီပစ်ခတ်မှုမှာစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးပစ်ခတ်တာကြောင့်တာဟန်းရက်ွက်ဈေးအနီး KT သမင်းဆိုင်အိမ်ပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်အိမ်ရှင်အမျိုးသမီးနဲ့သမီးငယ်တဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်
အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါစစ်ကောင်စီကနေကျင်းပပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းသာလက်နက်ကန်အဖွဲ့ဝင်တချို့ကတက်ရောက်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင
်နတ်ဆကစစ်ကောင်စီဩဂထဘူဂျုံမူကြီးမင်းအွန်လိုင်းဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ရှိအပြည့်အခွန်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အဖွဲ့ဝင်၅ဖွဲ့တက်ရောက်မယ်လို့ပြောခွင့်ရပုဂ္ဂိုလ်ဘူမူကြီးစောကြောင်ညိုကအခုလိုပြောပါတယ်
။နတ်ဆက်ကဥက္ကဋ္ဌကဒီငြိမ်းချမ်းရေးဖိတ်ခေါ်ကံလန်းချက်အပေါ်မှာဘလို့တဘောသားဒီရှိရဲဆိုတာကိုအဲ့ဒီအကြောင်းအရာတစ်ခုကိုပဲကျွန်တော်တို့အဓိကထားပြီးတော့ရှင်းလင်းလိုက်တဲ့အခါကျတော့ကျေဘူတဘောရပိတဲ့ဖွဲ့ငါဖွဲ့ကဒီပြည်ခိုင်အမျိုးသားလူမျိုးရေးပါတီပေါ့နော် ELP ရဲ့နောက်ပြီးတော့ DKB ပေါ့နော်နောက်ပြီးတော့ KNU KNL Peace Council ရဲ့နောက်ပြီးတော့ New Moon State Party နောက်ပြီးတော့ PNL ပေါ့အတင်းငါဖွဲ့ကပေါ်လာပြီးပါတယ်ကျေဘူ
NCA လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ချင်းမျိုးသားတပ်ဦး CNF နဲ့ကျောင်းသားတမတော် ABSDF တို့ကပါဝင်တဲ့လူတွေမပါလို့တဲရောက်မှာမဟုတ်ဘူးလို့မေလ9ရက်နေ့မတိုင်ခင်ကသဘောထားတွေထုတ်ပြန်ခဲ့တာပါထို့အတူအမျိုးသားဒီမိုကရေစီမဟာမိတ်တမတော် NDAA မိုင်းလားကလည်းမိမိတို့အဖွဲ့ဆန္ဒအနေနဲ့တဲရောက်မယ်လို့ NDAA တွင်ရင်မှုဦးကြည်မြတ်ကဆိုပါတယ
်နိုင်ရဲကိစ္စတွေနိုင်ရဲနဲ့ဆွေးနွေးပွဲဆိုသဘောပေါ်မှာဆွေးနွေးမယ်တဲ့မယ်ဆိုတော့တောက်လျှောက်ဆုံးဖြတ်ထားတာပဲကိုယ့်အဖွဲ့ရဲ့ကိုယ့်အမိနဲ့ပဲကိုယ့်စံတာနဲ့ပဲလုပ်တာပါကျွန်တော်တို့လည်းညီချောင်းရင်းနဲ့ယူထားတာ130ကျော်ပြီအဲ့ဒါနဲ့အရင်ကကတိဝင်ခံထားတဲ့ပြခါရစေရဆိုပြခါရစေရပဲနောက်နိုင်ရေးဆွေးနွေးမယ်ဆိုလို့ရှိရင်နိုင်ရေးနဲ့ပဲဆွေးနွေးမှာပေါ့ဒီလိုပဲကောင်းတယ်ပြခါရင်းနဲ့ဆွေးနွေးရင်းနဲ့နိုင်ရေးနဲ့ရောသောရင်းနဲ့ဆိုတော့ဘယ်တော့မှပြနိုင်မှာမဟုတ်ပါဘူး
1962နဲ့1988ခုနှစ်အာဏာသိမ်းပြီးတဲ့ကာလတွေမှာလဲတိုင်းရနာလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်ခဲ့ပြီးတိုင်းရနာအရေးကိုမြှင့်တင်ပေးတဲ့အောင်နဲ့သူတို့တက်တန်းရှိကြအောင်ဆွဲဆခဲ့တယ်လို့ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုတုံ့တက်ခဲ့ပါဗျာ
1962ခုနှစ်ဗိုလ်ချုပ်ညီဝန်တို့အာဏာသိမ်းတဲ့အချိန်တွေမှာရော1988ဒီလူကြီးတော့ဘုံပေါ်ပါပြီးတော့အာဏာသိမ်းတဲ့ဆရာနာသိမ်းတဲ့အချိန်ဒီမှာဟောစစ်တပ်ကဒီငင်းငင်းဖိတ်ခေါ်တာမျိုးတွေကိုလုပ်ပြီးတော့မှဒါသူတို့ရဲ့ဒီဆရာနာရှင်တွေတက်တန်းရှိအောင်ဆွဆန့်ခဲ့တာတွေရှိပါတယ်။တနည်းအားဖြင့်ပြောတော့ဒီမိုကရေစီမျိုးကိုဖျက်ဆီးဖို့အတွက်တိုင်းနာရေးကိုထိုးတင်တာတိုင်းနာရေးအဲ့ချိန်မှာဗာနဲ့ဖိတ်ခေါ်လဲဆိုလို့ရှိရင်အလူကြီးရေးစီးပွားရေးတွေကျွန်တော်တို့ခြိုက်တလောက်လာလို့ကြပါဒါပေမဲ့လို့နိုင်ငံရေးတော့မဆွေးနွေးနဲ့
စစ်ကောင်စီဩက္ကဋ္ဌကလက်ရှိ2022ခုနှစ်ဟာငင်းချိုင်းရင်နှစ်ဖြစ်တဲ့အတွက်တနိုင်ငံလုံးလက်နက်ကင်ပဋိပက္ခတွေချုပ်ငင်းစေဖို့ဆောင်ရွက်သွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကင်တော်လှန်ရေးခေါင်းဆောင်တွေနဲ့တူချင်းသွေးဆောင်ဆွေးနွေးဖို့ဖိတ်ခေါ်တာလို့ဆိုပါတယ်ရှင
်။ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မဟာမုနိစစ်ဘေးရှောင်ဒုက္ခသည်စခန်းမှာလူအဆောင်ကနေမိလောင်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း1000နီးပါးလဲအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ရပါတယ်။လက်ရှိအခြေအနေမှာဒုက္ခသည်တွေဘလို့အခက်အခဲတွေရှိနေပြီးတော့ဘလို့အကူအညီတွေလိုအပ်နေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ရခိုင်ပြည်ကြောက်တော်မြို့နယ်မဟာမနိစိုက်ပိတ်ရှောက်စခန်းကမင်းပေးသားပြည်သူတွေလက်ရှိကြုံတွေ့နေရတဲ့အခြေအနေကိုမဟာမနိစိုက်ရှောက်စခန်းတာဝန်ခံဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ
်။အခုနေမရှားပါသေးတဲ့တော့ကိုတို့ဒီဆိုင်မလို့ပဲတခြားကြီး
ကိုစင်းတို့ဒီမဟာနိဖယားနာမှာယထာဘုရားယုံရှိပါတယ်။အဲ့ဒီမှာပဲဖြစ်တယ်လို့ထားရပါတယ်။အခုတော့ပါမစီစဉ်လို့မရသေးဘူး။ ဦးစင်းတို့ကကိုပိုင်ငွေစင်းနဲ့ဝယ်ပြီးတော့သူတို့ကိုချက်ကျွေးနေရတယ
်။အဲ့ဒီစိုက်ပိတ်လျှောက်စခန်းမှာမေလ900နဲ့အာယုန်ဒရှိမှာပေါ်ဆာမင်းကနေစတန်လောက်ကျွန့်ခဲ့တာဖြစ်ပြီးလူနေအဆောင်260နဆောင်မိလောက်ကျွန့်ခဲ့တဲ့တော့လူပေါင်း1000ကျော်လဲအိုမေအိမ်မေဖြစ်ခဲ့ရတာပါ။ဒီလိုမိလမှုဖြစ်ပေါ်ခဲ့ပေမဲ့လူတွေနဲ့တရိတ်ဆန်တွေကတော့တစုံတရာထိခိုက်မှုမရှိဘူးလို့ကြောက်တော်မြုတ်ခံတွေကပြောပါတယ်။လာရှိအချိန်မှာတော့စိုက်ရှောက်ဒုက္ခသည်စခန်းကမိမိဒုက္ခသည်တွေကိုပြည်နယ်ကောင်စီတာဝန်ရှိသူတွေနဲ့မိသက်ဌာနကအရေးပေါ်စားသောက်ဖို့နဲ့တကူရည်သက်ချမ်းရေးပစ္စည်းတွေတပည့်စာထောက်ပံ့ထားပြီးပုဂ္ဂလိကလူရှင်တို့လည်းလာရောက်လှူဒန်းတာရှိတယ်လို့သိရပါတယ်။ဒုက္ခသည်တွေကိုမိလောက်တော့တဲ့နေရာမှာပဲအလှူရှင်တို့ရဲ့အကူအညီနဲ့ပြန်ပြည့်နေရာရှာထားပေးမယ်လို့စခန်းတာဝန်ရှိသူတူဖြစ်သူကိုသားကြီးကခုလိုပြောပါတယ်။
ကျွန်တော်ရနေရတာဆောက်ပါတော့ကျွန်တော်အကူအညီလောလောဆယ်ပြန်ဒီကနေ့ဆောက်ပါတော့
စိုက်ပိတ်ရှောက်တွေအတွက် WFP ကရိတ်ခါငွေထောက်ပံ့ဖို့နောက်ထပ်တပည့်ခန့်ကြာမှာဖြစ်ပြီးလူနေအဆောက်တွေဆောက်ဖို့ ICRC ကိုအကူအညီတောင်းနေတယ်လို့ဘရိုက်ဟီတာလောက်ကနေသူတူဖြစ်တဲ့ဇာရဲဆရာဆရာဝေဟောင်အောင်ကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါတယ်မဟာမင်းစိုက်ပိတ်ရှောက်စခန်းမှာငဂရာရွှေပြည်တိုက်ရွှေပြည်ဟောင်းအလေကျွမ်းကျောက်တောင်သာဇင်နဲ့မာလာစတဲ့ကြေးရွာပေါက်30ကျော်ကကြေးရွာသား1900ကျော်ဟာလွန်ခဲ့တဲ့2020ခုနှစ်မဲလာကလေးကရခိုင်တက်တော်အေအေနဲ့စိုက်ကောက်စီတက်တော်အကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စိုက်ပိတ်လျှောက်ဒုက္ခသည်တွေအဖြစ်ခိုလုံနေကြတာဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်အမျိုးနယ်မှာကျေးရွာပေါင်း90နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဆန်အပါဝင်ရိတ်ခတ်တဲယူခွင့်ကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်အမျိုးသားရေးရာညီလာခံ2022ကနေဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံမှုစစ်ဆက်ညှိနှိုင်းရေးဆွဲရေးဖွဲ့စည်းတာဝန်ပေးအပ်ခဲ့တာအပါအဝင်ဆုံးဖြတ်ချက်9ချက်ကိုချမှတ်နိုင်ခဲ့ပါတယ်
။သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
ပြပါဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာ။ VU ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုသတင်းရေးသားပေးဖို့လိုတယ်ဆိုရင်တော့ကျွန်တော်တို့ဆီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ည9:00-10:00အထိ VU အစီအစဉ်တွေတင်ဆက်တဲ့အခါလိုင်းနိုမီတာ1925 32တို့မှာဖမ်းယူနားဆင်နေပါတယ်။တောက်ကြနေညမှာတော့အမျိုးသမီးကန္တာသုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအရသာဆွေးအကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြတာတဲ့အနေနဲ့စစ်တပ်ရင်းနဲ့ Washington DC မှာစတင်လိုက်တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်။ထိပ်သီးညီလာခံမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုချေနှက်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်တာကိုပြသနေတယ်လို့နောက်ထပ်အကြီးတန်းအဆိုအဖွဲ့ဝင်တူကလည်းပြောပါတယ်။နေရကြအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမတ်ကထလုပ်ကျင်းပနေချိန်မှာပဲဝါရှင်တန် DC ကနိုင်ငံခြားရေးဝန်ကြီးဌာနရှိမှမြန်မာရေးလှုပ်ရှားသူတွေကမြန်မာရေးတိုးတက်အောင်ဆောင်ရွက်မပေးနိုင်တဲ့အာဆီယံခေါင်းဆောင်တွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဖင်လန်သမ္မတဆော်လီနန်စတိုနဲ့ဖင်လန်ဝန်ကြီးချုပ်ဆန်နာမော်ရင်တို့ကနေတိုးမဟာမိတ်အဖွဲ့မှပါဝင်ဖို့အတွက်အတည်ပြုကြောင်းချက်တပရီနေမှာကြေညာလိုက်ပါတယ်။ရုရှားကလည်းသူတို့ရဲ့ကြေညာချက်ပေါ်မှာချက်ချင်းပဲအပြစ်တင်ဝေဖန်လိုက်တာပါ။မြောက်ကိုရီးယားမှာကူးစက်များကိုဗစ်ရောဂါဆက်စေးတွေ့ရှိခဲ့ကြောင်းပထမဆုံးအတည်ပြုခဲ့ပြီးတဲ့နောက်ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်နိုင်ငံအနှံ့တောလာလှုပ်ရှားမှုတွေကိုကန့်သတ်ဖို့မိန့်ထုတ်လိုက်ပါတယ်။ပျုံယမ်းမြို့တော်မှာတင်းနှင်းတွင်တွေကလူတချို့ကိုမျိုးဗီဇအခြေခံဆက်စေးမှုလုပ်ခဲ့ရမှာ Omicron COVID-19 BA.2 မျိုးကွဲအကူးစက်ခံရတာကိုအတည်ပြုနိုင်ကြောင်းအဆိုအရကကြေညာခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထယပ်တို့ဖြစ်ကြပါတယ် VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွ မြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.